to the Voice of America in Burmese.
ဝါမနက်ခင်းပါရှင်ဝါရှင်တန်မြို့ရောဗီအိုအေမေရိကန်တန်ကားနေညထောင်20မေလ24ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်
第三話都得病症呢,阿米亞松騙你啦,這個完呢是要搞呢,馬照登是要騙的苦路,American他們都弄出來,這的病你嘛丟吧,今年收班卡拉瑞加,這個coronavirus開始感染的不得的,他卡德里嘛他們個小波丟了西吧,他們沒苦卡,這個搞這病症啊都哈,越南呢Korea是不能苦的,第三個American是打也絕對不比你你比路,他們個都得他嘛西吧。
တပင်ကွယ်လွန်သွားခဲ့သူတွေရဲ့မိသားစုတွေနဲ့မိတ်ဆွေအားလုံးအတွက်ဝမ်းနည်းချီးကွမ်းရပါကြောင်းနဲ့အားလုံးကိုဖျားသခင်ဆောက်ရှောက်မှုပေးပါစေလို့လည်းသမ္မတကဆုတောင်းပေးခဲ့တာပါ။ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်အကူးစိတ်ခံရသူပေါင်းက6,000နီးပါးရှိနေပြီဖြစ်ပြီးသေဆုံးသူပေါင်းက3,000ကျော်ရှိနေတယ်လို့John Hopkinsတက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ဒီကာယောဂါနဲ့ဆက်နွယ်ပြီးသေဆုံးသူအရေအတွက်တိုးလာမယ်လို့မျှော်လင့်ထားတဲ့ EU ဥရောပတမကအဖွဲ့ဝင်24နိုင်ငံမှာမတ်လအစောပိုင်းကစပြီးအခုချိန်ထိသေဆုံးသူ3,000ကျော်နေပြီလို့ဒဗျူးရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကချက်သတင်းတွေမှာပြောပါတယ်။ဥရောပတလောင်းမှာ COVID-19 ကူးစက်ခံရသူနှစ်တန်းကျော်ရှိနေပြီးပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲ 15,000ကျော်နှုန်းမြင့်တက်သွားတာဖြစ်ကြောင်းနဲ့ဒါဟာရုရှား၊တူရကီ၊ဘယ်လာရုစ်နဲ့ဘရစ်တန်နိုင်ငံတွေမှာ
အကူးဆက်ခံရသူအများဆုံးဖြစ်နေတာတွေ့ရတယ်လို့ဝရုရှိုဥရောပဒေတာရင်းဆိုင်ရာဒါရိုက်တာကပြောပါတယ်။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်တရောဂါတန်ခံရရအတွက်အချိန်နှီးအမြန်ပြန်ကောင်းလာစေဖို့ကုလသမဂ္ဂနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့
IMF နိုင်ငံတကာငွေကြေးညံပုံငွေအဖွဲ့ကိုလည်းညံပုံငွေပို့ထည့်ဝင်ကြဖို့ကုလသမဂ္ဂကမကထထုတ်ချင်းပါတယ်။ကမ္ဘာခေါင်းဆောင်ရဲ့အွန်လိုင်းအစည်းအဝေးမှာဝန်ကြီးချုပ်မှာကြောက်ကြပြောပါတယ်။တစ်ချိန်တည်းမှာပဲဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကလည်းကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်စစ်ဆေးဆန်တက်မှုနဲ့ယောဂါကာကွယ်ရေးနဲ့ကုသရေးဆိုင်ရာတိုးတက်လာအောင်ပြန ဆိုင်ရာ ရန်ပုံကွင်း ဖြန့်တင်မှုကို ပထမချိန် လုပ်ခဲ့ခြင်းက ဒေါ်လာ 17 ဘီလီယံ နီးပါး ကောက်ခံရရှိခဲ့တာ ဖြစ်ပြီး ဒီလှုပ်ရှားမှုမှာ အမေရိကန် ပြည်ထောင်စုမပါခဲ့ပါဘူး ကိုရိုနာ ဗိုင်းရပ်စ် ကရောဂါကြောင့် ပိတ်ထားရတဲ့ ဆိုင်တချို့ စပြီး ပြန်ဖွင့်ပေးနေတာကြောင့် အမေရိကန် နိုင်ငံမှာ ပြီးခဲ့တဲ့ သတင်းပတ်တွေ အတွင်း အလုပ်လက်မဲ့ ခံစားခွင့် ရှောက်ထားသူ အရေအတွက် ဆက်ပြီး ရော့ကျလာနေတယ် လို့ အလုပ်သမားဝန်ကြီးဌာနက ချက်သတင်းတွေမှာ ပြောပါတယ် ဒါပေမဲ့လည်း အလုပ်လက်မဲ့ ခံစားခွင့် ရှောက်ထားသူက နောက်ထပ် 2.3 သန်းရှိနေတယ် လို့လည်း ပြောပါတယ် မတ်လလည်းက စပြီး အလုပ်လက်မဲ့ ခံစားခွင့် ရှောက်ထားသူက 40.8 သန်းရှိနေပြီ ဖြစ်ပြီး ဒါက အမေရိကန် အလုပ်သမား 164 သန်းရဲ့ 4 ဘုံတဘုံ လောက်ထိ ရှိနေတာပါ 2015 အီရန် နျူကလီယာ ဆိုင်ရာ သဘောတူညီချက်ထဲက ဒဏ်ခတ်မှု တက်တာခွင့် နောက်ဆုံးအချက်တွေကို American ဘက်က ပယ်ဖြစ်မဲ့ လုပ်ရဟာ ဤရန်ရဲ့ nuclear လုပ်ငန်းတွေပေါ်မှာ တက်ရောက်မှုရှိမှာမဟုတ်ဘူးလို့ ဤရန်လူမျိုးစွမ်းရင်အဖွဲ့ပြောခွင့်ရက ကျန်သပတေးနေမှာ ချိန်ညာချက်ထုတ်ပြန်ပြောဆိုပါတယ် American ရဲ့ ဒဏ်ခတ်မှုတွေဟာ ဤရန်ပေါ်ဖိအားမပေးနိုင်ဘူးလို့လည်းပြောပါတယ် American နိုင်ငံချန်းဝန်ကြီး Mike Pompeo က ဤရန်ရဲ့ အရက်တဲ့ nuclear စီမံကိန်းတွေအတွက် တခြားနိုင်ငံတွေက လက်တွဲလှုပ်ဆောင်မှုနဲ့ပတ်သက်ပြီး ကျင်းလို့ခွင့်ပေးထားတာကို တက်တန်းဆက်ပြီးတိုးတော်မှာမဟုတ်ဘူးလို့ ဗိုလ်တော်ဘူးနေမှာပဲပြောခဲ့တာပါ Mexico နိုင်ငံမြို့တော် Mexico City နားက ရှေးဟောင်းသူတေသနတူးကွက်မှာ Mammoth ခေါ် ရှေးစင်ရိုင်း အကောင် 60 ရုပ်ကျွင်းတွေကို တွေ့ခဲ့တယ်လို့ Mexico အမျိုးသား မနုဿဗေဒနဲ့ သမိုင်းဌာနက ဗိုလ်တော်ဘူးနေမှာ ပြောပါတယ် သူတေသနတူးကွက်ဟာ ရှေးဟောင်းရေကန်ကြီးတည်ရှိခဲ့တဲ့ နေရာမှာ ဖြစ်ပြီး ဒီကန်ကြီးရဲ့ ရွှေညွန်တွေထဲမှာ ရှေးစင်ရိုင်းအုပ်ကြီး ရုံးမထွက်နိုင်တဲ့ တည်ဆောက်ခဲ့ရတာ ဖြစ်နိုင်တယ်လို့ ရှေးဟောင်းသူတေသနပညာရှင်တွေက တွက်ဆနေပါတယ် အခုတွေ့ရှိခဲ့တဲ့ နုတိုက်သရဝမျိုးစိတ်မျိုးကွဲတွေဟာ လုံးရက်နဲ့ သန်းပေါင်း 2,000 ခွဲလောက်က စတင်ခဲ့တဲ့ Pleistocene ကလို့ခေါ်တဲ့ ရေခဲခေတ်ကာလက ရှင်သန်ပုတ်ဖွားခဲ့တဲ့ သရဝတွေဖြစ်ကြောင်း
မက္ကဆီကိုရှင်းအောင်သူတေသနာဌာနပြောခွင့်ရဟိုဆေးဒီယက်ဆစ်ကပြောပါတယ်မက္ကဆီကိုစစ်ကြီးနိုင်ငံတကာလေဆိပ်တဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတဲ့နေရာနားမှာတွေ့ရှိခဲ့တာဖြစ်ပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 93.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါသေးတယ
်ကျွန်တော်ရဲမတို့မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မွတ်စလင်ဘာသာရေးအဖွဲ့ WG ဂျမားနဲ့ဆက်နွယ်တယ်လို့ယူဆရတဲ့မြန်မာနိုင်ငံသား22ယောက်ကိုအိန္ဒိယနိုင်ငံဂါယာလေဆိပ်မှာလူမှုကြီးကြပ်ရေးအရာရှိတွေကဗုဒ္ဓဦးလေးကထိန်းသိမ်းလိုက်ပါတယ်။သူတို့အားလုံးရန်ကုန်မြို့ကိုထွက်ခွာမဲ့မြန်မာမျိုးသားတွေကြောင်းလိုက်နဲ့လိုက်ပါမဲ့သူတွေလို့ The Times of India သတင်းစာကပြောပါတယ်။မြို့တော် Delhi မြို့ကရဲတပ်ဖွဲ့ကသူတို့ခီးစဉ်ကိုဆိုင်းငံ့ထားဝင်ကြားချက်ထွက်လာပြီးမှအခုလိုဖမ်းဆီးလိုက်တာလည်းဖြစ်တယ်လို့ဂါယာကတော်ဝင်ရှိသူတွေကပြောပါတယ်ဘာသာရေးဖွဲ့စည်းတခုဒါမှမဟုတ်တခြားဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိကိုတော့မသိရှိကြောင်းနဲ့ဒီမှုကိုဒေလီနျူးရဲတပ်ဖွဲ့ကဆက်လက်ကြိုက်ပြဲသွားမယ်လို့လည်းပြောပါတယ်ဖမ်းဆီးခံရသူတွေဟာ WG ဖွဲ့နဲ့ဆက်နွယ်မှုရှိမရှိကို KIC တာဝန်ရှိသူတွေကအတိအပြုပြောကြတာမရှိပေမဲ့လက်ရှိကသတင်းတွေကတော့အဲ့ဒီဘာသာရေးဖွဲ့နဲ့ဆက်နွယ်တာကသူတို့ကိုဖမ်းဆီးရတဲ့အကြောင်းရင်းဖြစ်တယ်လို့လည်း The Times of India သတင်းစာကပြောပါတယ်ဗုဒ္ဓဦးလေးကဂါယာကရန်ကုန်ကိုထွက်ခွာမဲ့အထူးလေရင်တနင်္လာနေ့နောက်နေ့ခဲ့ပြီးတဲ့နောက်မှာစံခီးတဲ့82ဦးနဲ့ဆက်လက်ထွက်ခွာနိုင်ခဲ့ပါတယ်ခင်ဗျာ။ဥရောပသမဂ္ဂ EU ရဲ့ဥပဒေတွေကိုလက်လုံးချလုပ်ပြီးမြမတွန်းတစ်တွေကိုဥရောပတစ်ကုံတွေကဆက်လက်တည်သွင်းနေစေဖြစ်ကြောင်းမွန်ကဘေးပဝန်းကျင်ဆိုင်ရာသတင်းဌာနကပြောပါရယ်။မြမတွန်းတစ်တွေကိုဥရောပကိုဆက်လက်တည်သွင်းနေတော့မယ်ဆိုတာကိုခရစ်ချန်နိုင်ငံစက်ပြေးဝန်ကြီးဌာနကရရှိနေတဲ့ဆာရက်စတာရန်ရဲ့အပေါ်အခြေခံပြီးပဝန်ကျင်ဆိုင်ရာစုံစမ်းစစ်ဆေးရေး agency EIA ကစုံစမ်းတွေ့ရှိခဲ့တာလို့ဆိုပါရယ်။အဒီဆာရက်စတာရန်တွေမှာခရစ်ချန် company Vieta Pula ကတစ်ဆင့်မြမတွန်းတစ်တင်ဆောင်လာတဲ့သင်္ဘော10ဆင်းရှိခဲ့ပြီး2019ခုနှစ်က2019ခုနှစ်အတွင်းကမ္ဘာ့ကျင်အမေရိကန်ဒေါ်လာတသန်းတန်ဖိုးရှိတဲ့ကျွန်းတဲ့144ဒံခရစ်ချန်နိုင်ငံရီယက်ကာစစ်ကြောင်းကိုရောက်ခဲ့တယ်လို့ဖော်ပြထားပါရယ်။အဒီ Vieta Pula company ကတရားဝင်ခေါ်လဲတဲ့တစ်တင်ကိုပိတ်ပင်ထားတဲ့ EU ရဲ့ဥပဒေကိုရှောင်ရှားပြီးမြမကျွန်းတစ်တွေတင်သွင်းရမှာအဓိကအခက်အခဲကပါဝင်နေတယ်လို့လည်း EIA အဖွဲ့ကပြောပါတယ်2015ခုနှစ်ကတည်းကဥရောပကုမ္ပဏီတော်များများမြမကျွန်းတစ်တွေတင်သွင်းမှုနဲ့လိမ်လည်မှုတွေကြောင့်တရားရင်ဆိုင်နေကြရပါတယ်ကမ္ဘာတစ်တော်စောင့်ကြည့်ရေးအဖွဲ့ Global Forest Watch ရဲ့အဆိုအရ2010ခုနှစ်ကနေ2018ခုနှစ်အတွင်းမြမနိုင်ငံမှာတစ်တော် Hector Studio Mine 13,000 ဆုံးရှုံးပျောက်ကွယ်သွားတယ်လို့ဆိုပါတယ်အဲ့ဒီတတော်တွေမှာကမ္ဘာမြေပေါ်ကတမုတ်အရှိဆုံးတစ်တွေပါဝင်နေတယ်လို့လည်းဆိုပါရယ်။ဥရောပမှာတော့အဲ့ဒီတစ်တွေကိုဈေးခံရွက်လေတမောတွေတိစောက်ရမှာဈေးကြီးပေးပြီးအသုံးပြုကြတာလည်းဖြစ်ပါရယ်ခင်ဗျ။ဟောင်ကောင်ပြည်သားလူတွေဥပဒေကိုချမှတ်ဖို့တရုတ်နိုင်ငံရဲ့စုံဖြတ်ချက်ကဟောင်ကောင်ပြည်သူတွေရဲ့လွတ်လပ်ခွင့်ရုံနဲ့စီမှာဖြစ်တယ်လို့တည်ငြိမ်ရေးနဲ့ကြီးပွားတုတဲ့ရေးကိုလည်းထိခိုက်နေတာကြောင့်အမေရိကန်ပြည်ထောင်စုကနေဒါဗြိတိန်နဲ့ဩစတြေးလျနိုင်ငံတို့ကအထူးစိုးရိမ်မိကြောင်းပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါရယ်။ဂျာတာဗရီနီကထုတ်ပြန်တဲ့အဲ့ဒီကြေညာချက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo, Britain နိုင်ငံရဲ့ဝန်ကြီး Dominic Raab, Australia နိုင်ငံရဲ့ဝန်ကြီး Marie Spain နဲ့ Canada နိုင်ငံရဲ့ဝန်ကြီး François Philippe Champagne တို့ကပူးတွဲထုတ်ပြန်ခဲ့တာဖြစ်ပါရယ်။တရုတ်နိုင်ငံရဲ့စိုးပြချက်ဟာကုလသမဂ္ဂမှာမှတ်ပုံတင်ထားတဲ့ဟောင်ကောင်လွှတ်ပြောင်းရေးဆိုင်ရာတရုတ်ဗြိတိန်နိုင်ငံစာချုပ်မှာပါရှိတဲ့မူရီဂရိကဝတ်တီနဲ့တိုက်ရိုက်ဆန့်ကျင်နေတယ်လို့လည်းအဲ့ဒီကြေညာချက်မှာပါရှိပါရယ်။လာတူပဲဂျပန်နိုင်ငံကလည်းတရုတ်နိုင်ငံရဲ့အကူအညီအတွက်စိုးရိမ်ကြောင်းပြောထားပါရယ်။အခုအကြည့်ပြလိုက်တဲ့ဥပဒေကဟောင်ကောင်ရဲ့အခြေခံဥပဒေတွေကိုအပြောင်းအလဲလုပ်လိုက်တာဖြစ်လို့ဟောင်ကောင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်နဲ့နိုင်ငံရေးလှုပ်ရှားမှုတွေဖိနှိပ်ဖို့အတွက်အသုံးပြုလာနိုင်တယ်ဆိုပြီးဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကလည်းပြည်ထောင်စုရဲ့ပိုင်းနာစားလို့ဟောင်ကောင်မှာကန့်ကွက်စတန်ဒါ့ပြနေကြတာဖြစ်ပါတယ်။ဒီကြားအနေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကဟောင်ကောင်မျိုးသားလူကြီးဥပဒေဟာရင်းကျက်စွာစတန်ဒါ့ပြနေသူတွေကိုအကြမ်းဖက်သမားအဖြစ်သတ်မှတ်မဲ့သဘောဖြစ်တယ်လို့လည်း VOA ကိုပြောပါတယ်။တရုတ်စစ်တပ်နဲ့ပတ်သက်နေတယ်လို့တမတ်ထရမ့်အစိုးရကယူဆတဲ့ထောင်နဲ့ချီရှိတဲ့တရုတ်နိုင်ငံသားဘောလုံးចောင်းသားတွေရဲ့ပြည်ဝင်ဗီဇာတွေကိုပယ်ဖျက်ဖြစ်ဖို့အမေရိကန်အစိုးရကစီစဉ်နေတယ်လို့ဒီအကြောင်းသိရှိသူအမည်မဖော်လို့သူနှစ်ဦးကကြေညာပရင်းလေးကပြောပါတယ်ဒီစီစဉ်ရာတရုတ်ចောင်းသား3000ကနေ9000လောက်ထိကိုတည်ရောက်မှုရှိနိုင်တယ်လို့ဒီကိစ္စနဲ့ပတ်သက်တဲ့တာဝန်ရှိသူတွေနဲ့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့သူကိုကိုးကားပြီး New York Times သတင်းစာကခဏဦးဖော်ပြထားတာပါတရုတ်စစ်တပ်နဲ့ဆက်နွယ်ပြီးအမေရိကန်နိုင်ငံမှာလာရောက်ပညာသင်နေတယ်လို့ယုံကြည်ရတဲ့ចောင်းသားတွေကိုဗီဇာပယ်ဖြတ်ပြီးနိုင်ငံကထွက်ခွာခိုင်းမှာဖြစ်ကြောင်းနဲ့အမေရိကန်ပြည်မကိုရောက်နေတဲ့အဲ့ဒီចောင်းသားတွေကိုလည်းပြန်ဝင်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူကပြောပါရယ် အဓိကအကြောင်းရင်းကတော့ American Tech to College တွေမှာလာတက်နေတဲ့တရုတ်ကျောင်းသားတွေဟာတရှုလုံနိုင်တဲ့အပြင် American ရဲ့ညာနာမူပိုင်ခွင့်တွေကိုခိုးယူနိုင်ကြအောင်တန်တရားရှိတဲ့အတွက်ကြောင့်လို့လည်းဆိုပါတယ်။ American နိုင်ငံတွင်ကျောင်းတက်နေတဲ့တရုတ်နိုင်ငံသား36,000လောက်ရှိနေပြီးသစ်စင်ကျောင်းသားကနေတခြားအသုံးစရိတ်တွေကနေဝင်ငွေ American Dollar 14 Billion လောက်ရှိနေပါတယ်။ကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့မချေမလဲဖြစ်နေတဲ့ American တရုတ်လူအကြာဒီဆုံးဖြတ်ချက်ကြောင့်တင်မမှုတွေပုံများလာနိုင်ပါတယ်။လောလောဆယ်မှာလည်းဟောင်ကောင်ဆိုင်ရာအမျိုးသားလုံခြုံရေးဥပဒေမူကြမ်းကိုတရုတ်လူပြားထန်းလိုက်တာကြောင့်နှစ်နိုင်ငံအကြားဆက်ဆံရေးတင်မာနေတာပါ။အခုလိုတရုတ်ကျောင်းသားတချို့ကိုဗီဇာပဲဖျက်ဖို့လှုံ့ဆော်နေတာလာပေါင်းပြားစွာကလေးကဖြစ်ပြီးဟောင်ကောင်ရေးနဲ့တည်းရဲ့မပတ်သက်ဘူးလို့လည်းဆွေးနွေးပွဲမှာကိုရိုင်းပါဝင်ခဲ့သူကပြောပါတယ်ခင်ဗျာ။အလုတ်ကန်ပေါ်ပြေးလိုနေတဲ့ကမ္ဘောဒီးယားလူသမားတွေဟာထိုင်းနိုင်ငံနဲ့အလုတ်ကန်ရှာဖွေဖို့မျှော်လင့်ချက်နဲ့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်နေကြတာကြောင့်လူကုန်ကူးမှုအန္တရာယ်တွေနဲ့ကြုံတွေ့နေရတယ်လို့ကမ္ဘောဒီးယားအနာဘိုင်းတွေကသတိပေးထားပါတယ်။ကာယောဂါကြောင့်နေဆက်တွေမပိတ်ခင်မလာကလေးကကမ္ဘောဒီးယားလူသမား9,000လောက်ထိုင်းကနေပြန်လာခဲ့ကြတာဖြစ်ပြီးအခုကထိုင်းဘက်ကိုပြန်ဖို့လူမောင်ခိုးပွဲစားတွေကလုပ်ပေးနေတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာဂျန်ပေချိုပွန်အောင်ကပြောပါတယ်။ထိုင်းနိုင်ငံအတွင်းအလုတ်လုတ်ကန်နေသူကမ္ဘောဒီးယား2,000လောက်ရှိပြီးအဲ့ဒီတွေကထွက်လာဟာတရားဝင်စာရွက်စာတမ်းမရှိပါဘူး။အတော်များများကစက်ပြူရေးငါးဖန်းလုပ်ငန်းနဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြသလိုကျုံအဖြစ်စီကိုင်းခံရတာနဲ့ခေါင်းပုံဖြတ်ခံရတဲ့ပြဿနာတွေနဲ့လည်းကျုံတွေ့ရလေရှိပါတယ်။အင်္ဂလန်ပရီးမီယာလီဂ်ဘောလုံးပြိုင်ပွဲတွေကိုဇွန်လ19ရက်နေ့မှာပြန်ဆမယ်လို့ပရီးမီယာလီဂ်ကဒီနေ့ကြေညာလိုက်ပါတယ်။ဇွန်လ19ရက်နေ့ဘောလုံးတွေမှာ2019-20ဘောလုံးရာသီကိုပြန်လည်စတင်မှာပါ။ကာရာဘောကပ်ဖိုင်နယ်ကြောင့်ရွှေဆိုင်လိုက်ရတဲ့အာဆန်ဗီလာနဲ့ရှက်ဖီယူနိုက်တက်မန်ချက်စတာစီးတီးနဲ့အာဆင်နယ်တို့ရဲ့ပွဲတွေနဲ့အရင်ဆုံးစတင်မှာဖြစ်ပါတယ်။အဲဒီနောက်19ရက်နေ့မှာပွဲစဉ်တွေအပြည့်ပြန်ကစားမှာဖြစ်ပြီးပွဲအလုံးကိုကွင်းတွင်းပြည့်တတ်မှာပဲကစားသွားမှာဖြစ်ပါတယ်။လက်ချံပွဲစဉ်92ပွဲစလုံးကိုလွတ်တန်ကနေထုံးလင်းပြတ်တော့တော့မှာဖြစ်တယ်လို့ပရီးမီယာလီဂ်ကပြောပါတယ်ခင်ဗျ။ဟောကြားနေမှာပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ။
COVID-19 နဲ့ပတ်သက်တဲ့အရေးပေါ်ကြေညာချက်ကိုဂျပန်အစိုးရကပြန်လည်ရုပ်သိမ်းပြီးတဲ့နောက်ဂျပန်ရောက်မြန်မာတွေရဲ့လက်တလောအခြေအနေနဲ့ပတ်သက်ပြီး VOA ကဆက်သွယ်နေမြန်းထားပါတယ်ကျမဆုစုပါဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကCOVID ရောဂါဆိုင်ရာအရေးပေါ်ကြေညာချက်ကိုပြန်လည်ရုပ်သိမ်းကြောင်းပြီးခဲ့တဲ့25ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုထုတ်ပြန်ပြီးတဲ့နောက်မှာပဲတိုချိုမြို့ရင်းကဆေးရုံသူနာပြု3ဦးရောဂါကူးစက်ခံထားရပြီးအရေးပေါ်ကာလကိုရုပ်သိမ်းလိုက်ပေမဲ့ဒီရောဂါကူးစက်ခံရမှုမရှိစေဖို့မြန်မာနိုင်ငံသားအချင်းချင်းသတိပေးနှိုးဆော်တာတွေကိုလည်းလှုံ့ဆော်နေတယ်လို့သိရပါဗျ။ဧပြီလလယ်လောက်မှာထုတ်ပြန်ခဲ့တဲ့ဒီအရေးပေါ်ကြေညာချက်နောက်ပိုင်းဂျပန်နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့အယောင်းဝယ်ချသွားကြသလိုရပ်ဆိုင်းလိုက်ရတဲ့အခြေအနေထိရောက်သွားခဲ့တဲ့လုပ်ငန်းတွေလည်းရှိခဲ့ပါဗျ။အဲ့ဒီလုပ်ငန်းတွေမှာအခြေမိုင်းဝင်ရောက်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားအများစုဟာလည်းအလုပ်လက်မဲ့ဖြစ်ကုန်တဲ့အထိဖြစ်သွားတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကအလုပ်အမှုဆောင်အဖွဲ့ဝင်ဦးတန်းစွေက VOE ကိုပြောပါတယ်
။ Emirates 25ရက်မှာရေးပေါ်ခြေနေကိုရုပ်သိမ်းလိုက်ပြီးတော့ကြောင်ညာတော့ညာလည်းပဲဒီတူတူ area ဒီပတ်ဝန်းကျင်မှာဝင်ဒီ virus ကိုတွေ့တဲ့ကိုရီးယားလည်းနည်းနည်းလေးတော့ပြန်တက်လာတယ်ပေါ့သူတွေကတော့လေပို့ပြီးတော့လူစုလူဝေးဖြစ်လာမယ်ဆိုလို့ရှိရင်ဆွေမွေရာတွေဖြစ်လာမယ်လို့အဲတွေးတော်နေတဲ့လူတွေရှိသလိုအခုချိန်မှာလူတိုင်းကကြောက်ရွံ့နေစိတ်တွေနဲ့ဝေမိုးမရေဖြစ်နေကြတော့ရှိပွားရေးလုပ်ငန်းတွေကလည်းပြန်ပြီးတော့ပုံမှန်ပြန်လည်ပတ်ဖို့တက်ကူတော့အချိန်တော်ယူရလိမ့်မယ်လို့တော့ကျွန်တော်တို့ခန့်မှန်းပါမမအများစုကအချိန်ပိုင်းလုပ်ငန်းတွေလုပ်ကြတာကစစ်တဲ့ဆက်ပြောင်းဖို့လို့အဲတော်တော်များများအောက်ကဒီဝင်ဝင်မရှိတဲ့နေသားမျိုးရှိပေါ့လေတော်တော်လေးခက်ခဲနေဆိုင်တာကိုလည်းတော်တော်ကြားရပါတယ
်ဂျပန်လူဝင်မှုကြီးကြပ်ရေးကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရဆိုကိုဗစ်ကာလအတွင်းဂျပန်နိုင်ငံတွင်းမှာနေထိုင်နေတဲ့မြန်မာနိုင်ငံသားဥယေဟာ3000နီးပါးမှာရှိနေပါတယ်ဂျပန်ရောက်မြန်မာတချို့နေရပြန်နိုင်မှုအတွက်အခက်အခဲတွေရှိနေပြီးဒါတွေကိုတန်ယုံဘက်ကဆောင်ရွက်ပေးနေတဲ့အပိုင်းမှာအချိန်ကျကြမှုတွေရှိနေတယ်လို့လည်းဦးတန်းစွေကအခုလိုဆက်ပြောပါတယ
်ချို့ဒီမှာတက္ကသိုလ်ရောက်နေတဲ့မြန်မာနိုင်ငံတွေအဲ့တော်တော်များများပြန်မှုအတွက်ကျွန်တော်လေးခက်ခဲရှိနေတယ်ဥပမာဒီရောက်ပြီးတော့အကြောင်းအကျိုးပတ်စုပြောင်းသွားတဲ့လူတွေတောင်းကြောင်းကြောင်းဒီနိုင်ငံမှာနေထိုင်ခွင့်မရတဲ့လူတွေကမြန်မာနိုင်ငံသားဖြစ်ကြောင်းထောက်ထားပါစေအဲ့ဒါဒီကိုကျွန်တော်တောင်းဆိုလျှောက်ထားတဲ့အခါမှာချို့ရဆိုလို့ရှိရင်တစ်နှစ်သုံးနှစ်လောက်တော့ကြာနေပြီဒီထောက်ထားတွေမရဘူးအဲကြောင့်မို့ဒါတွေကဟိုအစိုးရကျွန်တော်တို့ပေါ်ပိုင်းမှာလူကြီးတွေဘက်မှာပြီးရောပြီးရလားဒါနဲ့ပတ်သက်ပြီးတော့လှုပ်ထုတ်လို့နေတယ်ဘယ်လိုများတစ်လောက်တော့ကြံ့ကြာနေလဲဟောလေဒါတွေလည်းပြီးအောင်လုပ်ပြီးတော့ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်တော့ခုမြန်မာနိုင်ငံသားတွေဟောလေတကယ်ကူညီဆောင်ရွက်ရောက်နိုင်မယ်လို့ကျွန်တော်ပြောချင်ပါတယ
်ကိုဗစ်ကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်ဖို့အတွက်ဂျပန်အစိုးရကလူတအုပ်ကိုဂျပန်ရန်ငွေ3,000,000ထောက်ပံ့ပေးသွားမှာပါအဲ့ဒီထဲမှာနေထိုင်သူအခြေခံမှတ်ပုံတွေစီးရင်ဝင်နေနိုင်ငံသားတွေလည်းအကျုံးဝင်တာကြောင့်မြန်မာနိုင်ငံသားတွေလည်းထောက်ပံ့ဝင်ရရှိမှာဖြစ်တယ်လို့သိရပါတယ် ချက်ဗန်နိုင်ငံမှာနေထိုင်တာ20ကျော်ပြီဖြစ်တဲ့ကိုဘူဘူကလည်းအစိုးရကထောက်ပံ့တဲ့ရန်ဝေသတင်းကိုခန်းစား권ရထားသူဖြစ်ပါတယ်
။ကိုဘူဘူတော်တော်များများဆိုးဆိုးပိတ်ကုန်တယ်လား။ဟိုသူ့တောက်တဲ့နေရာလည်းတော့ကိုဘူဘူတော်ကပိတ်ပြီးတော့ပြန်ခွင့်ရခံချက်ပြီးဆိုရတယ်။လုံးလုံးမရိုက်ခေါ်တာလေ။အလုံးအစ်စ်တွေကထပ်ထွက်လာလို့ဆိုတော့လည်းခင်းခဲ့ကြည့်တယ်။ဒါပေမဲ့အားလုံးကိုဆော့နေကုန်တယ်။ဒါကြောင့်ဒီလိုလာလို့ဆက်ဆံလာလို့ကိုယ်တို့ကကျွန်တော်ကိုယ်တိုင်လည်းအလုပ်ရှာတယ်။ကျွန်တော်ကိုယ်တိုင်လည်းအလုပ်ကဒီလိုဆိုတဲ့ရှိဖြစ
်။အခုလိုအခြေအနေမျိုးမှာအစိုးရဟာပြည်သူတွေစီကရရှိထားတဲ့အခွင့်အရေးတွေကပဲပြန်လည်ထောက်ပံ့ပေးတာဖြစ်လို့ဂျပန်ရောက်မြန်မာတွေလည်းအခွင့်အရေးပုံမှန်ပေးဆောင်ဖို့ကိုသူကတိုက်တွန်းထားပါတယ်။ကိုဗစ်ရောဂါကူးစက်မှုတာစီကာဝေးရေးအစီအမံတွေကြောင့်မြန်မာနိုင်ငံကိုပြန်မှုအခက်အခဲရှိနေတဲ့ဂျပန်ရောက်မြန်မာတွေက195ဦးကိုကယ်ဆယ်ရေးလေယာဉ်နဲ့မေလ2ရက်နေ့ကပို့ဆောင်ပေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ဂျပန်နိုင်ငံကိုရောက်ရှိလာပြီးပြန်မှုနှစ်ချီကြာနေတဲ့အခက်အခဲရှိတဲ့မြန်မာနိုင်ငံသားတွေအတွက်ကိုလည်းအစိုးရအနေနဲ့ကူညီဆောင်ရွက်ပေးဖို့တောင်းဆိုထားကြပါတယ်။ဒီကနေ့စီးရင်တွေအရဆိုနိုင်ငံပေါင်း213နိုင်ငံကလူပေါင်း58သိန်းကျော်ကိုကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခဲ့တာပါ။ဒီယောဂကြောင့်တည်ဆုံးသူ35,000ကျော်ရှိခဲ့ပြီးယောဂပြောင်းကင်းသွားသူအရေအတွက်ဟာလည်း25သိန်းကျော်အထိရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ထိုင်းမလေးနယ်စပ်မှာနယ်စပ်ကူးဝင်လာသူတွေစီကနေကိုဗစ် -19 ယောဂဘူးတွေ့ရှိမှုတွေတွေ့လာရတာကြောင့်ထိုင်းမလေးနယ်စပ်ပါတန်ဘတ်စာဂိတ်ကိုမေလ28ရက်နေ့ကစပြီးအရေးပေါ်ပိတ်လိုက်တဲ့သတင်းကိုပြောပြချင်ပါတယ်။ကျွန်မအေးအေးမှာပါ။ဒီနယ်စပ်ကိတ်ဟာမလေးရှားနဲ့ထိုင်းနိုင်ငံကြားရွှေ့ပြောင်းလူသမားတွေအထူးသဖြင့်မြန်မာလူသမားတွေအကူအလူအသွားအလာများတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ထိုင်းအစိုးရကိုဗစ် -19 ကပ်ရောဂါဗိုလ်ထိန်းချုပ်ရေးစင်တာရဲ့သတင်းစာရှင်းလင်းပွဲထုတ်ပြန်ချက်အရဆော်ဒီအာရေဗျားနိုင်ငံမှာတွားရောက်ခဲ့တဲ့ထိုင်းကျောင်းသားတွေဟာမလေးရှားနိုင်ငံကနေတဆင့်ထိုင်းနိုင်ငံထဲကိုပြန်ဝင်လာကြစဉ်ပါတန်ဘတ်ဆာနေကြားဆက်စည်းရေးဂိတ်မှာကျန်းမာရေးဆက်စည်းတဲ့အခါမှာထိုင်းကျောင်းသား6ဦးဟာကိုဗစ် -19 ယောဂဗိုလ်ကူးစက်နေတာကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။အလားတူပဲအဲ့ဒီနယ်စပ်ကိတ်မှာရှိတဲ့ဆုံခလာခရိုင်တွင်းကနဝကထိန်းသိမ်းရေးစင်တာမှာလည်းမြန်မာပါဝင်တရားမဝင်နိုင်ငံသားတွေထဲမှာကိုဗစ်ယောဂဗိုလ်တွေတွေ့ရှိထားပါတယ်။ထိုင်းမလေးနယ်စပ်မှာအခုလိုမျိုးဆက်တိုက်ဆိုသလိုကိုဗစ်ယောဂဗိုလ်ကူးစက်သူတွေရှိခဲ့တာကြောင့်ထိုင်းကျန်းမာရေးဌာနကထုတ်ပြန်ပြီးမှဆုံခလာခရိုင်မြို့ပိုင်ချာရူဝိတ်ကပဒံပါစာနယ်ဇက်ဂိတ်ကိုပိတ်လိုက်ဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်ဇက်ဂိတ်ပိတ်လိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့ရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဆုံကလာခရိုင်ဟိုက်ရန်မြို့တာဝန်ခံဥပရီကတော့အခုလိုပြောပြပါတယ်
။ကျွန်တော်ဒီပဒံပါစာဂိတ်ရဲ့နောက်ပြီးတော့ကျွန်တော်ဒီတန်တော့ဂိတ်တွေကကျွန်တော်မလေးရှားနဲ့ထိုင်းကိုဟိုအဝန်အထက်ပေါ်မှာရေအဝန်အထက်ခိုးဝင်တာအများဆုံးဖြစ်တယ်ဟုတ်ကဲ့။အဲ့မှာကျွန်တော်ဒီဘက်နေဒီဖြစ်တာလေအဲ့မှာကျွန်တော်ဒီတန်တော့အရှုံးမှာပဲလေတန်တော့အရှုံးမှာကျွန်တော်ဒီအစိုးရဝန်ထမ်းရေကျွန်တော်တို့နိုင်ငံခြားသားအလုံးစုံမားတွေအကုန်လုံးလူဦးရေလျှောက်ဆေးအဲ့မှာကိုဗစ် -19 ဖြစ်တာလေအဲ့မှာပဲပါတယ်မဆိုင်နိမ့်နေလေပေါ့နော်တန်တော့အရှုံးကြီးမှာဟုတ်ကဲ့ဟုတ်ကဲ့တန်တော့အရှုံးကြီးမှာဟုတ်ကဲ့မိုင်းဟုတ်ကဲ့ကျွန်တော်အရှုံးကကျွန်တော်ဒီ application ရုံးကြီးပေါ်မှာရေကျွန်တော်ဒီကျွန်တော်တို့မြန်မာနိုင်ငံကိုပြန်ပို့တဲ့အတိတ်ကဒီ application ရုံးကြီးပေါ့ဒီမှာကျွန်တော်ဒီစုံခလာမှာဖမ်းပြီးဖြစ်စေဟာရမှာဖမ်းပြီးဖြစ်စေဇတောင်းမှာဖမ်းပြီးဖြစ်စေကျွန်တော်ဒီစုံခလာခဲတခွန်လုံးမှာဖမ်းနေတဲ့ကျွန်တော်ဒီရှေ့ပြောင်းမြန်မာအလုပ်သမားတွေတခြားသောနိုင်ငံခြားသားအလုပ်သမားတွေကိုကျွန်တော်ဒီအချုပ်ကြီးကမှတာရင်တို့ကပြန်ပို့တာမှဟုတ်တယ်။အဲ့မှာတို့ဒီစုဆောင်ထားတာပေါ့နော်ကျွန်တော်ဒီဖန်ခံထိတဲ့ကျွန်တော်ဒီတရားမဝဖန်ခံထိတဲ့အလုပ်သမားတွေကိုအဲ့မှာစုဆောင်ထားတဲ့တပိုးမ
ှဒီနယ်ဇက်ဂိတ်ကိုအချိန်နေတဲ့တည်ငြိမ်တဲ့အထိပိတ်ထားမှဖြစ်ပြီးဘလောက်ကြာတဲ့အထိပိတ်ထားမယ်ဆိုတာကိုတော့မသိရသေးပါဘူး။မလေးရှားကနေထိုင်းနိုင်ငံကိုဝင်လာမဲ့ထိုင်းရဲ့နိုင်ငံခြားသားတွေအနေနဲ့စက်တောင်နယ်ဇက်ဂိတ်ကိုတော့ဆက်ဖွင့်ထားပေးမယ်လို့ဆိုပါတယ်။ထိုင်းဘက်ကနေဇက်ခိတ်တွေပိတ်လိုက်တာနဲ့အတူမလေးရှားနိုင်ငံဆိုင်ရာသတင်းတွေမှာတော့မလေးရှားနိုင်ငံကပ်ရောဂါထိန်းချုပ်ရေးဆိုင်ရာကော်မတီဥက္ကဋ္ဌကတော့ထိုင်းနဲ့ဆီဆက်နေတဲ့ပဒံပဇန်းနေဇက်ခိတ်မှာတာဝန်တနေတဲ့လောက်ဝကနဲ့လုံခြုံရေးဝန်ထမ်း34ဦးကိုလည်းစစ်ဆေးမှုတွေပြုလုပ်ပြီးတီးခြားစောင့်ကြည့်ရေးစခန်းတစ်ခုမှာထားဖို့ညွှန်ကြားထားပါတယ်။ကျမမအေးမှာထပ်မြန်မာနေဇက်ကနေသတင်းပေးပို့နေတာပါ
။တောင်ကိုရီးယားနိုင်ငံကကုမ္ပဏီတစ်ခုဟာကိုဗစ် -19 ရောဂါကာကွယ်ဖို့ဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီဆက်ရုပ်ဟာလူတွေရဲ့ကိုယ်အပူချိန်ကိုစစ်ဆေးပေးနိုင်တယ်လို့အခန်းတွင်ပိုးသက်တာတွေကိုလည်းလုံနိုင်ပါတယ်။ဒီဆက်ရုပ်အကြောင်း AP သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။ဒီကုမ္ပဏီရဲ့ဧကမ်းမကြီးထဲမှာဆက်ရုပ်ကိုစမ်းသပ်နေတာပါ။ဧည့်သည်တယောက်ယောက်ဝင်လာရင်ဒီဆက်ရုပ်ကအဲ့ဒီဧည့်သည်စီကိုသွားပြီးတော့ကိုယ်အပူချိန်ကိုတိုင်ပါတယ်။38.5 Celsius ထက်ကျော်နေတော့ဆက်ရုပ်ကအချက်ပေးပါတယ်။နောက်ပြီးနှာခေါင်းစည်းဝတ်မထားတဲ့သူတွေကိုလည်းနှာခေါင်းစည်းဝတ်ဖို့သတိပေးနိုင်ပါတယ်။အဲဒီလိုသုဘသာသူအလုံးလုံးနိုင်တဲ့ဆက်ရုပ်ကိုတောင်ကိုရီးယားဆက်သွယ်ရေးကုမ္ပဏီ SK Telecom ကတီထွင်ခဲ့တာပါ ကုမ္ပဏီရဲ့ AI လူလုံဉာဏ်ရည်နည်းပညာနဲ့ 5G နည်းပညာတွေကိုပေါင်းစပ်ဖန်တီးထားတာဖြစ်ပြီးတော့ကက်ယောဂါကိုတုံ့ပြန်ကာကွယ်ရမှာသုံးဖို့ဖြစ်တယ်လို့ Data လုပ်ငန်းဌာနကအကြီးအကဲမန်နေဂျာ K1 Row ကပြောပါတယ
် Hey Robertson Chuganenen Aka Chaga Basutte
Hey Area ကိုအပူချိန်ကိုစစ်ဆေးတဲ့နေရာမှာသုံးနိုင်တယ်လို့နေဘက်မှာလက်တန့်စည်းရည်တွေဖြည့်ဆည်းပေးနိုင်ပြီးတော့ညဘက်ဆိုရင်ပိုးသက်ဆေးတွေ UV မီးတွေနဲ့ပိုးသက်နိုင်ပါတယ်လို့ပြောသွားတာပါဒီဆက်ရုပ်ကိုဈေးကွက်တင်ရောင်းဖို့ကအဆင်သင့်မဖြစ်သေးဘူးလို့လည်းသူကပြောပါတယ
်ဟုတ်ကဲ့ဆက်ဖို့မချေကပရိုတိုတိုက်ပဲလောင်းတော့
အခုဆက်ရုပ်ကနမူနာထုတ်ထားတာပါကျွန်တော်တို့ဌာနတွင်းမှာပဲစမ်းသပ်နေတာဖြစ်ပြီးတော့ဘလို့စွမ်းရည်တွေထည့်ရမလဲဘလို့စွမ်းရည်တွေကမလိုအပ်ဘူးလဲဆိုတာကိုစမ်းသပ်နေတာပါလို့ပြောသွားတာပါဒီဆက်ရုပ်ကိုလောလောဆယ်ကိုပူချိန်စစ်ဖို့နဲ့အစာအုပ်ပိုးသက်ဖို့အတွက်ပဲသုံးနေတာဖြစ်ပြီးတော့ဒီနှစ်ကုန်ပိုင်းလောက်ကြာရင်တော့ဈေးကွက်မှာတင်ရောက်ဖို့စီစဉ်နေပါတယ်ခင်ဗျာကျွန်တော်ငိမ့်ချမ်းပါ
တရုတ်နဲ့အိန္ဒိယနိုင်ငံကြားနယ်နိမိတ်အငင်းပွားမှုပြဿနာကိုဖြေလည်အောင်ဂျာဝယ်ဆောင်ရွက်ပေးမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကကန့်လန့်လိုက်ပါတယ်ဒါပေမဲ့သမ္မတထရမ့်ရဲ့ကန့်လန့်မှုကိုတရုတ်နဲ့အိန္ဒိယအစိုးရနဲ့ရဲ့စလုံးကလိလိရှုတာမျိုးဒါမှမဟုတ်သိစိတ်ဝင်စားတာမျိုးဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်ဒီရွေသတင်းနောက်စင်ဒီစိန်သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်အိန္ဒိယနဲ့တရုတ်နိုင်ငံနယ်စပ်ဟိမွန်နာတောင်တန်းဒေသကလက်နက်မိတ်အငင်းပွားမှုတွေဖြစ်နေတဲ့နေရာကိုတရုတ်ဘက်ကတပ်ဖွဲ့ဝင်ထောင်နဲ့ချီဆေးလွတ်လိုက်ပြီးတဲ့နောက်နိုင်ငံသားတင်းမာမှုတွေမြင့်တက်လာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး The Heritage Foundation က Jeff Smith က
Chinese forces appear to have crossed the line of actual control.
နိုင်ငံသားတွေကပိုင်ကလူပြောနေတဲ့အငင်းပွားစရာဖြစ်နေတဲ့နေကြီးဓမ္မမို့တနည်းပြောရရင်ဘူတကယ်ထိန်းချုပ်ထားတဲ့နေဆက်မျိုးကိုကျော်ပြီးရောက်သွားပုံရတယ်။ဒီနေဆက်ဆောက်မှာအိန္ဒိယဘက်ကနောက်ထပ်အခြေခံအဆောက်အအုံကိုဆောက်လုပ်နေတယ်ရက်တက်ပြားပြီးတဲ့အနေနဲ့အဲ့ဒီမှာသွားပြီးတဲတွေထိုးပြီးစကန်းချတာ
ပေါ့ဗျာ
။ American သမားထောက်ကတော့အိန္ဒိယနဲ့တရုတ်ကြားနယ်စပ်ပြဿနာဟာအခုဆိုရင်ဒေါသကြီးနဲ့တင်းတင်းမောမောဖြစ်လာနေပြီးသူအနေနဲ့ဂျောင်းဝင်ဆွေးဆွဲပေးတယ်လို့ Twitter ကနေကြမ်းလိုက်ပါတယ်။ဒါပေမဲ့လည်းသမတ်ထရမ့်ရဲ့ကမ်းလန့်ချက်ကိုအိန္ဒိယရောတရုတ်အစိုးရကပါလက်ခံမယ်လို့မထင်ကြောင်းကျွမ်းကျင်သူတွေကသုံးသပ်ပါတယ
်။ You know there were a few points in recent years where President Trump offered to
ပြည်ထောင်စုတွေအိန္ဒိယနဲ့ပါကစ္စတန်ကြားကက်ရှမီးယားရေကိစ္စနဲ့ပတ်သက်ပြီးသမတ်ထရမ့်ကဂျောင်းဝင်ဆွေးနွေးပြီးကမ်းလန့်ချက်တွေတင်ခဲ့ရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်ဘက်ကဂျောင်းဝင်ဆွေးနွေးဖို့ပြီးကမ်းလန့်မှု situation မှားနေတာမဟုတ်လို့ဆိုထားတာလည်းမဟုတ်ပါဘူး။ဒါပေမဲ့ဒေကာရှိခဲ့တဲ့တမန်ကြောင့်ဒီနေ့လက်ရှိသဘောထားအမိန့်ပြကြပါတော့အမေရိကန်ရဲ့ကမ်းလန့်ချက်ကိုပတ်စံကတိတ်သိမ်းဝင်စားနေဖို့မရှိပါဘူး
။အိန္ဒိယနဲ့တရုတ်နိုင်ငံတောင်ဝန်ရှိသူတွေကတော့နှစ်ဖက်တင်းမာမှုတွေကိုလျှော့ချဖို့အတွက်ဆန္ဒရှိနေပုံရပါတယ်။ VK Singh ဟာအိန္ဒိယပူးဆောင်ရေးဝန်ကြီးဌာနရဲ့အငယ်တန်းဝန်ကြီးဖြစ်ပါတယ်။
difference in perception of the line of actual control between the two countries
ငယ်ငယ်ကြားမှာရေချင်းစုတ်သားတွေနဲ့ညီနေပတ်သက်ပြီးသဘောထားမြင်နေတာချိန်တော်ကြာတဲ့ကပွဲနေတာပါ
confrontation
ဒါကြောင့်ထိတ်တဲ့ပြုနေဖြစ်နေတာအတူတူအခုလိုမျိုးဒီကာလလမ်းတွေတက်ပွင့်နေချိန်ညက်ထက်ကင်းနေတာတွေလည်းပုံများလာနေဖြစ်ပါထိတ်တဲ့ရင်ဆိုင်မှုတွေဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဒီပေါ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဇော်လီချန်းကလည်းအခုလိုတုံ့ပြန်လိုက်ပါတယ
်目前中印边境地区的局势，
联系德欧内印尼亚的那个南沙基尼加，也不会阿片地面比天秋路亚的基尼巴，那个罗马地上高木的南沙龙岩山的石头岩浆的西巴嘞。
那个南沙别的那个天天天天的干的皮鲜比年年年年西部个，那个是老爷九西巴皮带路，今年都里个了，彪巴嘞，怎么样？
တမရစ်စက်တေးအရဝလောင်မှာတူကီနိုင်ငံအာရှနွန်ရင်းနဲ့တက်ဆင်းနေရတယ်လို့အနောက်တိုင်းအစိုးရတွေနဲ့နိုင်ငံတကာလိလာသူတွေကနှစ်တော်ကြာပြောနေခဲ့ပါတယ်။ဝေဖန်သူတယောက်ကတော့တူကီနိုင်ငံရေးကိုရွေးကောက်ခံအာရှစနစ်လို့နာမည်ပေးခဲ့ပါတယ်။အခုလဲကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်တူကီနိုင်ငံနဲ့ဒီမိုကရေစီလိလာခွင့်ပြီးပြီးရောင်းနေလာတဲ့အကြောင်းအစ္စတန်ဘူမြို့ကနေဒိုရီယန်ဂျုံးစ်တရိပ်ပိပူထားတာကိုပြောပြပါမယ်ခင်ဗျ။ဗိုင်းရပ်စ်ကိုတူရကီအစိုးရထိန်းချုပ်တာကလမ်းတွေပေါ်မှာလည်းမကဘဲလူမှုမီဒီယာတွေအထူးလည်းရောက်နေကြတာပါ။တူရကီပြည်ထောင်စုကြီးဌာနရဲ့ website မှာဗိုင်းရပ်စ်သတင်းနဲ့လူတွေကြောက်လန့်အောင်လုပ်ဖို့ဆိုပြီးလောလောလတ်တ်ဖန်ဆီးထိန်းသိမ်းထားသူတွေနဲ့တရားစွဲထားသူတွေကိုမပြတ်ကြေညာနေပါတယ်။လူခွေစောင့်ကြည့်ရေးဖွဲ့ HRW က Amma Sinclair က
portrays
the movie diary မှာတင်တဲ့ post တွေကိုနိုင်ငံတော်ကိုချိတ်ချောက်မှုအဖြစ်ပြည်ထောင်စုဌာနကတည်ဖို့ထားပုံကအတော်လေးကြောက်စရာကောင်းတယ်။အစိုးရကမဝေပါနဲ့အားလုံးရေကိုနှုတ်ပြနေကြလို့လူတွေကိုခက်ရှင်းရှင်းနဲ့မကြားကြအောင်ပြောနေကြလို့ပါပဲလို့ပြောပါရယ်။ တလောလေးတွေကပဲသမရအာဒဝန်ကကာယောဂါဒါမကဘူးမီဒီယာနဲ့နိုင်ငံရေးဗိုင်းရပ်စ်တွေအားလုံးကိုအပြောက်ရှင်းမယ်လို့ကြေညာထားခဲ့တာပါလွတ်လပ်တဲ့မီဒီယာသတင်းဌာနနည်းနည်းလောက်ကပဲအစိုးရရဲ့ကာယောဂါကိန်းတွေဘုတ်ကိုစက်ပြေးဝေဖန်ပြောဆိုနေနိုင်တာပါအဲ့ဒီလိုသတင်းတွေစီခံရင်ကိုပဲအဖမ်းခံရဖို့နဲ့တရားစွဲခံရဖို့တွေဖြစ်လာတာပါလူခွေရဲ့အဖွဲ့တွေကတော့သမရအာဒဝန်တယောက်ကယောဂါကိုအခွင့်အောင်းယူပြီးအာနာပုခိုင်မောင်းအောင်လုပ်နေတယ်လို့ပြောပါတယ်
Now they refer to provocative coronavirus.
အခုသူတို့ကကိုရိုနာဗိုင်းရပ်စ်သွေးထိုးလုံးစော်ချက်ဆိုပြီးကိုကပြောနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကတော့အကြမ်းဖက်ဝါဒဖြန့်နေဆိုပြီးပြောခဲ့တယ်။နိုင်ငံတော်သမားကိုအသေးအဖက်တယ်လို့လည်းပြောပြတယ်။ပုံမှန်တွေပြောင်းတက်နေပြီးတော့အဖမ်းခံတရားစွဲခံရတဲ့အခြေတက်ကလည်းတူလာပါလိမ့်မယ်လို့ပြောပါတယ်။အစ္စတမုန်မြို့တော်အကရမ်အီမာမိုဂလူကသူနဲ့သူ့လိုအတိုက်ခံပါတီကမြို့အုပ်ချုပ်ရေးမှုတွေကိုအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်နေလို့သူတို့တွေရာထူးကဖျက်ရှားခံရနိုင်တယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့အရေးမြို့တော်ဝန်တွေကနှာခေါင်းဆီးတွေဝေပြီးရောဂါဒဏ်ခံရသူတွေကိုကူညီဖို့ရမငွေတွေကောက်တော့လဲသမရအာရဝန်ကသူ့ကိုတစ်စင်ပြိုင်ထောင်ဖို့စူးစမ်းနေတယ်လို့ဆက်ဆွဲပြန်ပါတယ်။ကယောဂါကအစိုးရတွေကိုထိချုပ်မှုအာဏာတွေပိုပေးနေတယ်လို့ဖြစ်နေတာကမတည်ငြိမ်မှုကိုဦးတည်သွားနိုင်တယ်လို့လည်းကြွမ်းကျင်သူတချို့ကပြောပါတယ
်။ lead to further consolidation of power we don't know
ဒါကအာဏာကိုပိုပြီးတော့ရှိသွားစေပါလိမ့်မယ်။ဒါပေမဲ့ဒါကလူတွေကဘယ်လိုတုံ့ပြန်မလဲ။တင်းတင်းကြပ်ကြပ်ထိချုပ်ထားတာကတကယ်ပဲလိုအပ်လို့လား။လက်ရှိအကြတဲ့ရဲ့ Beatrix စိုးရိမ်လာကယောဂါနောက်ပိုင်းမှာရောဒီလိုတည်လုံတင်းကြပ်ထားတာတွေကိုလူတွေကဘယ်ချိန်မှဂလန်ကဆန်လုပ်လာလိမ့်မယ်။လို့သူကမေးခွန်းထုတ်ခဲ့ပါတယ်။အာရဝန်ကတော့လက်တလုံးရေးရဆောင်ရွက်ချက်တွေဟာအာဏာခိုင်ပြီးအောင်လုပ်နေတာမဟုတ်ဘူးလို့ပြောပါတယ်။ကာယောဂါကိုဖြည့်ဆည်းဖို့ကသာရည်ရွယ်တယ်လို့ပြောနေရင်းနဲ့ပဲစာချုပ်တင်အောင်တံပိုးကျနေတဲ့တူရကီလျာငွေကြေးကိုမတိမကျေဖြစ်စေမဲ့သတင်းမှားတွေနဲ့ထင်ကြီးတွေပြောဆိုရေးသားနေမှုတွေကိုအရေးယူနိုင်ဖို့ဆိုပြီးပြစ်ဒဏ်အသစ်တွေကိုလည်းထုတ်ပြန်ကြပါသေးတယ်။တူရကီကတံပိုးကျစေရတာကငွေကြေးကစားသူတွေနဲ့လူမှုမီဒီယာတွေရဲ့ကောလာဟာလာတွေကြောင့်လို့လေအာရဝန်ကအပြစ်ဖို့ထားပါရယ်ခင်ဗျာကျွန်တော်ရဲမတော်ပါအ
ခုဆက်လက်ပြီးဒီဗတ်မီဒီယာရဲ့မှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းဆောင်မပြုမှုရင်းအပေါ်မှာပြန်ထုံထုံပြောပြလိုပါတယ်မြန်မာနိုင်ငံကိုကျွန်တော်တို့စောင့်ကြည့်နေတဲ့ဆွေးနွေးကောင်းစဉ်နဲ့ Nicholas Tom GM ရဲ့ဆောင်မကို Bangkok Post မှာဖတ်ရပါတယ်ဆောင်မရှင်ဟာ Independent Investigative Mechanism for Myanmar IIMM ကိုမြန်မာနိုင်ငံအရေးဆုံးသောစစ်ဆေးမှုအဖွဲ့ရဲ့အကြီးအကဲဖြစ်ပါတယ်ကဘာတဖန်ကကိုရိုနာဗိုင်းရပ်စ်ကရောဂါကိုအယုံဆိုင်နေကြပေမဲ့သူတို့အဖွဲ့အစည်းများကတော့မြန်မာနိုင်ငံကိုမျက်ကွယ်ပြုထားမှာမဟုတ်ဘူးလို့ဆိုပြီးတော့မစ်ရှန်ဟီလီရာထူးသက်တမ်းကုံဆုံကနေထုတ်ပြန်ခဲ့တဲ့အစီရင်ခံစာချက်ကရခိုင်နဲ့ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်အရသာတွေပြစ်ဆုံးရတာပြန်ပြီးဆွဲခံရတာတွေနဲ့တကွဒါတွေအတွက်တာဝန်ရှိသူတွေကိုအရေးကြီးတန်ကြာဟာအဓိပ္ပာယ်ကိုအဆုံးသတ်နိုင်ရေးအတွက်အဓိကကျတယ်လို့ပြောထားကြောင်းကိုကဖော်ပြပါတယ်ဒီလိုနိုင်ငံကတည်မှုတွေအတွက်ဆက်စပ်အထောက်အထားတွေစုဆောင်းဖို့ကုလသမဂ္ဂအထွေထွေညီလာခံရဲ့ထောက်ခံခြင်းနဲ့လူ့ခွင့်ရေးကော်မတီကသူတို့ရဲ့ IIMM အဖွဲ့ကိုတာဝန်ပေးခဲ့ပါတယ်။2019အကူလကုန်မှာစတင်ခဲ့တဲ့သူတို့လုပ်ငန်းဟာစင်ခေါ်မှုတွေအများကြီးရင်ဆိုင်နေရတဲ့ကြားတာဝန်ကိုအပြည့်အဝထမ်းဆောင်နေတယ်လို့ဆိုပါတယ်။ညစွန်ထွက်ပြေးခဲ့ရသူတွေဆန္ဒပြအောင်ပြန်နိုင်ရေးဆိုတာဟာပြည်မှုကျူလုံးကဒရေပေါ်တောင်စီရဲ့အတိုင်းအေးအေးယူနိုင်ခြင်းရှိမရှိဆိုတဲ့အပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။သူတို့ရဲ့ IIMM အဖွဲ့ဟာမြန်မာနိုင်ငံနဲ့ပြည်တွင်းပဋိပက္ခမှာကာလရှိကြဒုက္ခရောက်ခဲ့ရတဲ့အရာသားတွေကိုကူညီဖို့အတွက်ဖွဲ့စည်းထားတာဖြစ်ပြီးအမှန်တရားကိုမကြောက်မရွံ့မထင်မချန်ဖော်ထုတ်သွားမယ်လို့လည်းရည်ထားပါတယ်။ရာဇဝတ်မှုကျူလုံးတွေကိုအပြစ်ကင်းလွတ်ခွင့်ပေးထားတာဟာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားစေပြီးပြည်သူတွေကိုပုံမအတိဒုက္ခရောက်စေမှာဖြစ်တယ်လို့လည်းရည်သားထားပါရခင်ဗျာဆက်ပြောကျင်တဲ့ဆောင်းပါးတစ်ပုဒ်ကတော့တရုတ်ရဲ့ဩဇာဆယ်ဝန်ကမြန်မာယုံထွက်မှုဆိုတဲ့ခေါင်းစဉ်နဲ့ Thomas Van Hout East Asia Forum မှာရည်သားတဲ့ဆောင်းပါးဖြစ်ပါတယ်2020မှာမြန်မာစီအစိုးရကနိုင်ငံရေးစီးပွားရေးစတင်ဖွင့်လှစ်လာစေတဲ့တခုသောအကြောင်းရင်းဟာတရုတ်အပေါ်မိခိုရလွန်မှုကိုရှော့ရှာနိုင်ဖို့ဖြစ်တယ်အခု၁၀နှစ်ကြာလာတော့တရုတ်ရဲ့ BRI စီမံကိန်းရဲ့မွတ်စလင်ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချုပ်ဖောက်မှုကြောင့်အနောက်နိုင်ငံတွေရဲ့စစ်ချမှတ်လာတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရဲ့ကြောင့်တရုတ်ရဲ့လွှတ်မိုးမှုကမှင်းပင်သွားတာမတွေ့ရသေးဘူးလို့ဆိုရတယ်။ဥပင်းစင်ရဲ့စစ်တပိုင်းအစိုးရလက်ထက်မှာသူပြင်ပြောင်းလဲရေးလို့တော့အနောက်နိုင်ငံတွေကဒဏ်ခတ်အရေးယူမှုတွေကိုယူသိမ်းအကျိုးတွေကိုပယ်ဖြတ်ပြီးဖုံချိုးရေးအကူအညီပေးခဲ့ကြပါတယ်တဲ့။မြန်မာဘက်ကလည်းနိုင်ငံသားယဉ်ကျေးမြုံနှံမှုဥပဒေကိုပြင်တယ်၊ပြည်ပရည်ညှိမှုတွေဝင်လာအောင်လုပ်တယ်၊ ဆိုရလေဝကြီးဥက္ခခဲ့တဲ့အဝေးဆက်ပရေးလူလုပ်ငန်းတွေကိုနိုင်ငံခြားကုမ္ပဏီတွေကို license ပေးရပြည်ပကုံပရေးချောပြောင်းလုပ်ခဲ့ပါတယ်တဲ့2016မှာ NLD အစိုးရပြလာတော့ဒီစီးပွားပြုပြင်ပြောင်းလဲရေးတွေဟာအရှင်ရော့သွားပြီးညီညာရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီခိုင်မာရေးတို့ဟာအဓိကဥစားပြီးဖြစ်လာခဲ့တယ်လို့ဆိုပါတယ်အရင်နောက်ဟိုင်းပြည်နယ်မှာလူသားချင်းစာနာမှုအကြမ်းတဲတွေဖြစ်လာတဲ့အခါစီးပွားရေးပြုပြင်မှုတွေပုံပြီးနောက်တန်းရောက်သွားပါတယ်ဒါ့အပြင်ယင်းနည်းမျိုးနွယ်မှုဥပဒေကိုပြန်ပြင်ပြီးပြည်တွင်းပြည်ပယင်းနည်းမျိုးနွယ်မှုတွေကိုစတင်ပြီးမြတ်ဖြစ်စေခဲ့တဲ့အတွက်ချင်းနေရာသိမဆူခဲ့ပါဘူးလို့ဆိုပါတယ်ဘယ်လိုပဲလုံလုံဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်တပ်အကြီးအကဲတချို့ကိုတန်ခတ်ပိတ်ဆို့မှုတွေလုပ်ပြီးကုန်သွယ်မှုအထူးခွင့်ရေးတွေယူပင်ပို့ချင်းချောက်တာဂျာမနီကဆိုရင်ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုတွေကိုဆန့်ကန့်လာတယ်လို့ခဲ့ပါတယ်တဲ့အချိန်နဲ့မှာပဲတရုတ်နိုင်ငံရဲ့ကုန်သွယ်မှုကလည်းပုံမှုအရှင်ရလာတယ်လို့ဆိုပါတယ်2018မှာကဘလန်စီမံကိန်းကိုမြန်မာကလက်မှတ်ရေးထိုးပြီးတဲ့နောက်နိုင်ငံဆက်ဆံရေးပုံမှုခိုင်မာသွားပြီးဒါဟာနိုင်ငံရေးအရာလဲစိတ်လေးအနေမှုရှိစေရဲ့နောက်တိုင်းနိုင်ငံတွေကဂရုမစိုက်တဲ့အချိန်မှာတရုတ်ရဲ့စီးပွားရေးအထောက်ပံ့ဟာအလားအလာဆောင်ဖြစ်ကျူးဆူးနိုင်ပြီးမဲ့ကြွထောင်ကြောက်ကဆိုးရင်ကြာဖြစ်နေတယ်တရုတ်ရဲ့ဩဇာဆက်ဝန်းကယုံထွက်နိုင်ဖို့ခက်ခဲပြီးမြန်မာနိုင်ငံရဲ့မူဝါဒချမှတ်သူတွေအကြမ်းမှာမတင်မကျနဲ့သဘောထားကွဲလွဲမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်ချင်းထဲမှာပဲမြန်မာနိုင်ငံဟာတရုတ်နဲ့အပြင်အာဆီယံ၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားစတဲ့နိုင်ငံတွေနဲ့လည်းစီးပွားရေးလုပ်ငန်းကိုဖြန့်ဝေပြီးတော့လုပ်ကိုင်တင်တယ်လို့ဆိုပါတယ်။ COVID-19 ပြဿနာကလည်းစီးပွားရေးပြုကွဲမဲ့ကိစ္စကိုသတိပေးနေပြီးဒီနှစ်ရွေးကောက်ပွဲပြီးတဲ့အခါပဲအဆွေအပြေတက်တဲ့စီးပွားဆက်ဆံရေးကိုဖြစ်နိုင်တဲ့နိုင်ငံလုံးနဲ့ဖြန့်ကျက်လုပ်တင်တယ်လို့ရည်သားထားပါခင်ဗျာ။ကျွန်တော်ကြိုဆိုတာပါ။
ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ် 455ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။တော်စနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါလိမ့်ရှင
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာလူငယ်တွေနဲ့လူမှုကွန်ရက်အကျိုးသက်ရောက်မှုအကြောင်းကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
လူမှုကွန်ရက်အမျိုးမျိုးရှိတဲ့အနေနဲ့မြန်မာပြည်မှာအသုံးများတာက Facebook ဖြစ်ပါတယ်။ YouTube, Twitter, Instagram, WeChat, Snapchat စတာတွေကိုသုံးသူအလွန်နည်းပါလေ။မြန်မာပြည်ကိုအင်တာနက်နဲ့ဆက်တာစိတ်အစိုးရခက်ကလေးတာပါ။ဒါပေမဲ့အဲ့ဒီခက်က MPT မြန်မာဆက်သွယ်ရေးဌာနဟာလူတစုစီးပွားရှာတဲ့လုပ်ငန်းလို့ဖြစ်နေပါလေ။ Mobile Phone မှာလိုအပ်တဲ့ SIM card တစ်ခုကိုဒေါ်လာ2000ကျော်နဲ့ရောင်းနေတဲ့ခက်ဖြစ်ပါလေ။ရောက်ခွေအစိုးရတက်လာပြီးသူပြင်းလို့တော့မှ SIM card တစ်ခု1ဒေါ်လာအထိဈေးကျလာပါတယ်အခုတော့ MPD တစ်ခုတည်းမဟုတ်တော့ပဲ Telinon နဲ့ Orange တို့ကပါ Mobile စနစ်ပြန်ပြူနေတာမို့2016ရောက်တော့ SIM card 42တန်းကျော်ရောင်းရကြောင်သိရပါတယ်လူမှုကွန်ရက်ကိုအချိန်တိုအတွင်းသုံးခွင့်ရသွားသူတွေဟာအတွေ့အကြုံမရှိတဲ့အတွက်မလုံတမကင်တတ်ဖြစ်နေသူက80ရာခိုင်နှုန်းနီးပါးရှိတယ်လို့2018 Telinon အစီရင်ခံစာမှာပေါ်ပြပါတယ်ပိုပိုင်းခွန်ရက်ကလူငယ်လေးအပေါ်ဘယ်လောက်လွှမ်းမိုးတယ်ဆိုတာကိုသိရအောင် Save the Children အဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ
်လူမှုခွန်ရက်မှာကောင်းတာကိုလုပ်နိုင်တယ်လို့မကောင်းတာကိုလည်းလုပ်နိုင်ပါတယ်သတင်းအချက်အလက်ဖြန့်ဝေမှုဖျော်ဖြေမှုနဲ့ပညာပေးလုပ်ငန်းတွေလုပ်နိုင်တယ်လို့အမုန်းစကားပြန်ပွားမှုအမျိုးသမီးတွေကိုနှောက်ယှက်မှုသွေးဆောင်ဖျားယောင်းမှုချင်းချောက်မှုစတာတွေကိုလည်းလုပ်နိုင်ပါတယ်လူအဖွဲ့အစည်းတစ်ခုကိုရည်ရွယ်ပြီးတိုက်ခိုက်ပြောဆိုရေးသားတဲ့အမုန်းစကားတွေလူမှုကွန်ရက်မှာအများဆုံးတွေ့နေရတာကိုလူငယ်တွေစိတ်ကုံလာပြီလို့အစိုးရခံစားမှဖော်ပြပါရတယ်။ ဒီမိုကရေစီပြည်စင်ဟာတည်င်းအတုနဲ့အမိုးစကားရဲ့ဒဏ်ကိုခံရပါတယ်ဒါပေမဲ့ဘယ်အတိုင်းတာအထိပြည်သူကိုလွှမ်းမိုးနေတယ်ဆိုတာကိုလေ့လာဆန်းစစ်တာမျိုးအလွန်နှေးပါပါတယ်ဥပမာ Facebook မှာအန္တရာယ်ရှိတာတွေပါတယ်ဆိုတာတော့ပဲသိနိုင်ပါတယ်
ဒါကြောင့်မို့လူမှုခွင့်ရရဲ့ကောင်းကျိုးဆိုးဖြစ်တွေကိုလေ့လာဖို့ Save the Children အဖွဲ့ကယူငင်းတရားကျော်ကိုတွစ်ဆုံမေးမြန်းပါတယ်အမုန်းစကားဝါဒပြမှုသတင်းအတုကောလာဟလသွေးထိုးလှုပ်ဆော်မှုစတာတွေရဲ့အကျိုးသက်ရောက်မှုကိုစုံစမ်းမေးမြန်းပါတယ်အထူးသဖြင့်ရခိုင်တိုင်းနယ်ခရီးပြည်နယ်ကိုအဓိကထားပါတယ်ယူငင်း90ရာခိုင်နှုန်းဟာအနည်းဆုံးတစ်နေ့တစ်နာရီလောက် Facebook ကိုကြည့်ကြတယ်လို့ဆိုပါတယ်ဒါပေမဲ့ Facebook မှာဖော်ပြတာကိုယုံကြည်ကြပြီးစူးစမ်းစစ်ဆေးတာမျိုးမလုပ်ကြဘူးလို့ဆိုပါတယ်။ VOA နဲ့ BBC တို့အသံလွှင့်ဌာနကြီးတွေကိုအယုံကြည်ဆုံးဖြစ်တယ်လို့ဆိုပါတယ်။မွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ကိုရည်ရွယ်တဲ့အမုန်းစကားကိုအများဆုံးတွေ့ရပြီးမဲ့ဂရုမစိုက်ပဲလိလူရှိကြတာများတယ်လို့ဆိုပါတယ်
။သတင်းအတုထဲမှာအမုန်းစကားထည့်ထားတာကိုလူငယ်တွေရိပ်မိကြပါတယ်။အုပ်စုတစုကိုတိုက်ခိုက်ခြင်းတဲ့သဘောနဲ့လုံးကြံဖန်တီးထားတဲ့အမုန်းစကားကိုသတင်းအတုထဲမှာထည့်ရေးတာမျိုးလုတ်တက်တာကိုနားလည်တဲ့လူငယ်တွေလည်းရှိပါတယ်အမုန်းစကားပါတဲ့သတင်းအတုကြောင့်တိုင်းရင်းသားလူမျိုးစုတွေထဲမှာအထင်မှားအမြင်မှားဖြစ်လာတာတွေရှိပါတယ်သတင်းအတုကြောင့်ပဋိပက္ခဖြစ်တာကိုလူငယ်တွေသဘောပေါက်ကြပါတယ်ဒါပေမဲ့အမုန်းစကားဆန့်ကျင်ရေးအတွက်စီယုံနှုံဆော်တာမျိုးကိုတော့အွန်လိုင်းမှာရောအပြင်မှာပါတွေ့ရသူအနုံနဲနေပါတယ်မိန်းကလေးတွေနဲ့ဆက်သွယ်ပြီးမဟုတ်တန်လျှန်လှုပ်ဖို့ကြိုးပမ်းနေတာတွေများနေတာစိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်မိန်းကလေးတွေကိုထီကပားကြီးကပားပြောတာတွေလည်းများနေတာတွေ့ရပါတယ
်အနောက်ချက်ခံရတာကိုတုံ့ပြန်အရေးယူရင်ပိုဆိုးလာမှာစိုးရိမ်တယ်လို့မိန်းကလေးတွေပြောပါတယ်အပြင်လောကမှာနေတိုင်းလိုလိုထီကပားကြီးကအပြောခံနေရတာလူမှုခွင့်ရမှာရောင်းပြန်ဟန်နေပါတယ်အင်တာနက်မှာဝီလစ်စလီအမျိုးသမီးပုံတွေအဝိစားမကတဲ့ပုံတွေများလာတာကြောင့်ယောက်ျားလူတွေအမြင်ပြောင်းလာတာလို့ဆိုပါလေလူမှုကွန်ရက်မှာကောင်းတာရှိသလိုမကောင်းတာလည်းရှိပါတယ်မိမိဘာသာပညာရှာရမှာအများဆုံးအထောက်အကူရပါတယ်ဥပမာ YouTube ကနေအင်္ဂလိပ်စကားလေ့လာတာကိုလူငယ်တွေကြိုက်ကြပါတယ်တွေ့ဆုံမင်းမြန်ခံရတဲ့လူငယ်တဝက်လောက်ဟာသူတို့ရဲ့ selfie တွေကိုလူမှုကွန်ရက်မှာတင်ကြပါတယ်အစိုးရနဲ့ပတ်သက်တဲ့အငင်းပွားစရာကိစ္စတွေကိုလူမှုကွန်ရက်မှာတင်ပြတယ်လို့ဝန်ခံတဲ့လူငယ်ကိုတော့မတွေ့ရဘူးလို့ဆိုပါတယ်လူကြီးတွေတင်တဲ့သတင်းဝေဖန်ချက်ကိုရှယ်ယာလောက်တာမျိုးလောက်တာလူငယ်တွေကစိတ်ဝင်စားပုံရပါတယ်ဘယ်လောက်ပဲဝေဝေဆွေမျိုးမိတ်တဲ့ကားနဲ့ဆက်သွယ်နိုင်ကြည့်အသိပညာတိုးဝါတာဟာလူမှုခွန်ရရဲ့ကောင်းကျိုးဖြစ်ပါတယ်သတင်းအတုနဲ့အမုန်းစကားမယိုင်းမှုစော်ကားမှုလင်ညာမှုစတာတွေကတော့စိုးကျိုးဖြစ်တယ်လို့လူငယ်တွေကနားလည်ကြကြောင်း Save the Children အစီအခံစာမှာပေါ်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ပြဿနာအကြောင်းတင်ပြထားပါတယ်။ဒီ COVID-19 ကမ္ဘာကရောဂါကြီးဆိုက်ချိန်လူတွေမှာစိုးရိမ်မှုများပြီးစိတ်ပြည့်စုံမှုပြဿနာတွေအနည်းနဲ့အများရင်ဆိုင်ရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီစိတ်ပြည့်စုံမှုတွေဘလို့ဖြစ်လာပြီးဘလို့လက္ခဏာတွေပြတာဘလို့ကာကွယ်နိုင်ပါလဲ။လို့ရရင်ဘယ်ကိုဆက်ဆွဲအကူအညီရယူနိုင်ပါလဲ။ဒီအကြောင်းဆေးတက္ကသိုလ်တည်းစိတ်ကျန်းမာပညာဌာနဗမာခဌာနမှူးဒေါက်တာတင်ဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့စိတ်ကျမ်းမာရေးထုတ်ကူဆရာဝန်ကြီးဗမာခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီ COVID-19 ကမ္ဘာကာယရောဂါကြီးဖြစ်ပွားနေတဲ့အချိန်မှာအများသူငါဆရာရဲ့ဒီစိတ်ဖြစ်စေမှုအနည်းနဲ့များဆိုလို့ဖြစ်ကြပါတယ်ဆရာအဲ့တော့ဒီကမ္ဘာကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်နဲ့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးတို့ကလည်းနိုင်ငံတိုင်းအနေနဲ့ဒီစိတ်ကျန်းမာရေးပြဿနာတွေကိုအလေးပေးကြဖို့ပေါ့နော်တိုက်တွန်းခဲ့ကြတယ်ရှိတဲ့အတွက်မြန်မာနိုင်ငံအတွက်ဆိုရင်ဆက်ရေးဝီအားဖြင့်ပြည်သူတွေအတွက်ဆရာဘယ်လိုမျိုးအကြံပေးကြလဲ
အခုချိန်ဆိုတော့ဒီ COVID-19 ရောဂါကျန်းမာရေးကြောက်ကြရဲအဓိကတော့တွေ့ရကြတာပေါ့ဆိုရင်လည်းဒါလုံးဝစိတ်ကြည်မှုကအနည်းနဲ့အများဖြစ်တတ်ကြရဲအဲဒီစိတ်ကြည်မှုဖြစ်လာလို့ဆိုရင်ခန္ဓာကိုယ်မှာတော့လက္ခဏာတွေနဲ့ပေါ်လာတတ်တယ်တခြားပါရောဂါမှမရှိဘူးနော်စိတ်ကနေသွေးနေတတ်တယ်နောက်တော့စီရင်မအိတ်တတ်ဘူးအစားအသောက်တွေတတ်တတ်တယ်လုံးခွေနေတတ်တယ်အဲဒါနည်းနည်းရရှိလေးခံစားရတဲ့ကစိတ်ဖြည်းဖြည်းလေးလက္ခဏာလို့ခေါ်တာပေါ့နော်ဒီကြီးကတော့ခုလိုအချိန်မှာစိတ်ဖြည်းဖြည်းရင်ဒါတော့စိတ်မကြမ်းပါတော့ဘူးနော်စိတ်ရောဂါပဲဖြစ်တော့လို့အဲ့လိုကြီးတော့ဟောတွေးနေချင်းဘူးအဲ့လိုတွေးလို့ဆိုရင်ပို့ပြီးတော့ခံစားရတာပေါ့ဒါဒီတိုင်းခံစားရတယ်ငါးပြတ်ဆံမှုအလုံးခံစားရတယ်ဒါတစ်ချိန်ကြိုက်ကြောက်တော့အဲ့လိုသိထားလို့ပို့တာပေါ့နော် နောက်ဒီစီတီဒီပြောအောင်အတွက်နည်းလမ်းတွေကတော့ကျွန်တော်ကျမယူကြီးဌာနကလည်းအကြံပေးထားတာရှိတယ်အဓိကတော့ကိုကျမအောင်နေမယ်တယောက်တည်းမနေနဲ့ကိုခံစားနေရတာကိုကိုတွက်ခံရနေနေများပါပြီလို့ကိုထင်တယ်ကိုမခံစားနိုင်ဘူးထင်တယ်ဒီတယောက်ကိုဖွင့်ပြောမယ်အဲဒါမှမရလို့ချင်းနင်းနင်းနားလေတွေနဲ့ဖွင့်ပြောမယ်ဒါမှမရရင်တော့သိချင်မှရှိအောင်လုပ်မယ်ဖွင့်တန်းပြင်မယ်ပေါ့အဲဒီလိုချင်းကိုသိပြီလို့တလွဲနေဖက်ပေါက်နေတဲ့လွဲတွေမလုပ်ရအောင်ပေါ့ဥပမာဆိုအရက်ပူတော့တာတွေငွေစည်းသုံးတာတွေတခါလေကျတော့ကိုသိပြီတာကိုမသိလို့ချင်းဒေါ်လာတွေပေါက်ပွဲတာမျိုးရှိတယ်အဲဒါလေးတွေကိုနည်းနည်းပြစ်ချလိုက်လို့ချင်းတော့အနည်းနဲ့များတော့ဒါစစ်တာပေါ့ပေါ့နော်နောက်ဆက်သိပြီလို့ပြောနေအောင်တော့တဲ့အထိုင်နာတစ်သက်ရှိလေးခြင်းနဲ့လုပ်တာအဲအလိုမျိုးအဓိကတော့ပြုတ်ရင်ပြီးကြည့်တော့အဆောင်ကြီးမတွေ့နေဘူးရေးကြည့်ရအောင်အဲတွေ့တွေ့ရင်တွေ့တွေ့ရင်တော့ပူပူပူဆိုရင်ပါအဲတော့အဲ့ဒီအတွေ့ကိုထိန်းချုပ်နေတဲ့နည်းလမ်းကြီးပေါ့နော်စာပြီးလေ့ကျင့်လိုက်လို့ရမယ်အဲဒါဆိုရင်တော့စိတ်ပြည့်စုံလို့တာသိနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကိုဗစ်ကာလမှာထူးထူးချင်းတော့ဒီကွာရန်တင်းပေါ့နော်အသွာလာကန့်သက်ခံရတဲ့သူတွေမှာလည်းစိတ်ပြည့်စုံမှုရှိကြပါတယ်ဆရာပြဿနာတွေတချို့လည်းကြုံကြတယ်ပေါ့ဆရာနော
်ဟုတ်
အဲ့ဒီခါကျတော့သူတို့အတွက်ကဆရာကြီးဘယ်လိုအကြံပေးချင်လဲ
။သူကတော့နည်းနည်းပုံစိတ်ကြည့်ရအောင်ပေါ့။သူကအသွာလာကိုကန့်သက်ခံရတယ်။နောက်ပြီးတော့ယောဂနဲ့လည်းပုံကြီးဆက်ပြီးလုပ်ဖြစ်လာတယ်။သူတို့ဒီယောဂဖြစ်တဲ့လူနဲ့ဆက်ဆက်နေတဲ့လူတွေကိုအသွာလာကန့်သက်ထားတာ။အဲ့တော့သူတို့ယောဂကျင်းပပူကြမဲ့စိတ်ပူကြည့်နေပြီလို့ဆိုသူကဘယ်မှမသွားရအောင်ပေါ့နော်။ဟိုသင်ကြားရပဲနေရတယ်။တယောက်တစ်ယောက်လည်းမတွေ့ရအောင်တယောက်တည်းဖြစ်တယ်။အဲ့ဒါဆိုစိတ်ပူကြည့်ပုံများမယ်ပေါ့နော်။အဲ့ဒါဆိုတော့အဲ့ဒီသူကကျွန်တော်ပြောခဲ့သလိုပဲစိတ်တည်တည်ရှင်းချစီတဲ့နေလမ်းတွေတော့သုံးမယ်ပေါ့နော်။နောက်တစ်ခုကတော့ကိုယ်တယောက်ထဲနေတဲ့အချိန်မှာအထူးကြံပြုလို့ဆိုရင်ဘူးမှအဆက်အသွယ်လို့ဆိုရင်ပို့ပြီးတော့အတွေ့အကြုံများအတွေ့အကြုံများရင်စိတ်တည်တည်ပုံများနိုင်တယ်။အဲ့တော့တယောက်ထဲနေတဲ့အချိန်မှာသူမများတဲ့နေလမ်းကိုဝါသနာပါရဝါသနာပါရအလုပ်တစ်ခုလုပ်နေမယ်ဆိုရင်လည်းအတွေ့အကြုံရှိတော့ပေါ့နော်။ဒါမှမဟုတ်လို့ဆိုရင်ဒီလိုအချိန်တွေမှာကိုယ့်ရဲ့ရင်းနှီးတဲ့လူကိုယ့်ရဲ့ချစ်ခင်တဲ့လူကိုယ့်ကိုနားလေတဲ့လူကိုနားထောင်ပေးနိုင်တဲ့လူအလူလူနဲ့ဆက်သွယ်လိုက်တယ်ဒါကပြောလိုက်တာအခုခေတ်ကအင်တာနက်ကြီးပုံနေနဲ့ဆက်သွယ်လို့ရတာပေါ့နော်ဆိုလိုတာတော့ဒီကအနေအဘူးပေါ့အဲ့လိုဆက်သွယ်တဲ့ချိန်ဆက်သွယ်မယ်ဒီချိန်ကလောက်တဲ့ချိန်လောက်မယ်နောက်တစ်ခုကတော့ဒီကွာရန်တင်းမှာနေတဲ့လူတွေကတော့ဒီခါလေးကျတော့သူ့ရဲ့သဘောထားအမြင်ပေါ့ငါမှဘယ်လိုဖြစ်လို့ဒီရောက်လာလဲအခုအပြစ်တင်နေတတ်တယ်လာဒီမြောက်သွားလို့ကဒါဖြစ်သွားတာသူ့ကြောင့်မှဒါဖြစ်တယ်။ဦးမြအပြစ်တင်ခြင်းတည်းပဲကိုယ့်ကိုအပြစ်တင်တယ်။အဲ့လိုအပြစ်တင်နေစီရတယ်ကိုယ့်ကိုပြန်ဖြစ်ပြစ်စီတာပေါ့နော်။အဲ့ဒါဒါဖြစ်သွားပြီ။ဒါအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲ။အခြေအနေချမှာပေါ့နော်။ဒီခါလေးကျတော့လေတချို့အဲ့ဒီတရားဆက်နေတော့မီဒီယာတွေမှာ Facebook တွေဖြစ်စေ Internet မှာဒီတစ်ချိန်တော့တကယ်နဲ့ချောက်ကြည့်နေကြတယ်လေ။သူ့ကိုစိတ်ကြည့်ကြည့်ဖြစ်စီတာပေါ့နော်။တကယ်ကအခုချိန်မှာအများကြီးနေလာ။ညာဖြစ်တကယ်ရဲ့သဘာဝရတော့ကြည့်ချတာလေးပေါ့နော်။ဒီခါလေးကတော့နေထိုင်အောင်လေးပါမှာပေါ့နော်။အဲ့ဒါလေးကကိုယ့်ရဲ့ခန္ဓာကြီးထက်ကိုကျော်တော့ဘာပုံစိတ်ပြည့်စည်တယ်ပေါ့။အဲ့တော့ဒီနေ့ကတော့ရေးကြည့်ပြီမယ်။ကိုလိုတော့ပဲယူမယ်။အချိန်ကိုတတ်မှတ်လိုက်မှာပေါ့။မနေ့တစ်ချိန်ကတစ်ချိန်ကြည့်မယ်။ကိုယုံကြည်စိတ်ရှာတဲ့ဒီဌာနတွေပဲကြည့်မယ်။ဉာဏ်ဓာတ်တွေတော့နှလုံးစိတ်ကိုဖတ်ဘူး။ဒီခါလေးကတော့လေကိုယ့်ရဲ့ကိုယ့်ရဲ့ဒီလူတွေရဲ့သဘောထားမှာဘယ်လိုထိချုပ်ထားတယ်လို့တို့ယူဆတယ်ပေါ့နော်။ဘာလို့လဲ။ဒါတို့ပြစ်ပေးတာမဟုတ်ထိချုပ်ဆရာမဟုတ်ဘူး။ဒါလိုအပ်ချက်အရာဒီရတယ်လို့ဒီပေါ်ထားတင်တာပေါ့ငါကဟိုချိတ်ချိတ်ထားတယ်လို့ထင်တယ်ဆိုရင်ဖြည်းဖြည်းပို့အပ်ပို့ရမှာပေါ့နော်အဲ့တော့ဒါကငါလိုအပ်ချက်ရတာအကြမ်းမဲ့ရေးတွေသမိသားစုကြမ်းမဲ့ရေးတွေနောက်ကိုယ့်ရဲ့နိုင်ငံအတွက်လိုအပ်ချက်တစ်ခုရောက်နေတယ်လို့လက်ခံလိုက်လို့ဒီကွာရန်တင်းမှာနေတဲ့လူတွေကဖြည်းဖြည်းပို့သက်တာပေါ့နော်နောက်တစ်ခုကျတော့လေဒီကွာရန်တင်းကိုလည်းသူတွေပေါ်တခြားလူတွေကလည်းအရေးကြီးတာပေါ့နော်တခြားလူတွေကလူတွေကိုကွာရန်တင်းကနေထွက်လာလို့ဆိုရင်လူတွေကရှောင်ရင်တာခွဲခြားခြင်းတော့အဲ့ဒီလိုလေးရှိတတ်တယ်ပေါ့အဲ့ဒါလေးကလည်းအပြင်းလူကြီးရဲ့ကြောက်စုကြောက်ပေါ့ဒီလေးကချာနားမလဲပဲကြောက်တယ်တခါတည်းကအပြင်းလူကြီးအပြစ်ပြောတာရှိတာပေါ့နော်သူတို့ဖြစ်တာတော့မဲသေးတယ်ဘာကြံပြီးဆိုပေါ့နော်အဲ့လိုသူ့အချင်းနဲ့ကိုရှောက်ပြောနေတာရှိတယ်ဒါကတော့ကျန်တဲ့လူကြီးရှောင်ဖို့ပေါ့နော်ကျန်တဲ့လူတွေကလည်းဒီကွာရန်တင်းလူနားလေပြီးလူစာနာပြီးသူတို့ကွာရန်တင်းကလာပြီးလူအပြင်းထွက်လာလို့ခဲ့ရဲ့လက်ခံမှုသူရဲ့ community ထဲမှာပြန်နေနေအောင်လို့အလုပ်ကြီးပြန်လုပ်တယ်အကူကြီးပေးဖို့လိုတာပေါ့နော်။ဒါဆိုတော့သူတို့အမြင်မရှိတော့လို့ဒီကျမိုင်ကိုထဏတာပြန်ခွင့်ပြလိုက်တာပေါ့နော်။အဲ့ဒါလည်းလိုအပ်တယ်။အဲ့လိုမျိုးကျေးဇူးတို့တွေ့နေတယ်ဆိုရင်ဒါကိုစိုးရိမ်နေပြီးတော့စိတ်ကြည်ကြည်ကြီးဖြစ်နေမှာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီ covid ကာလမှာပေါ့နော်။စိတ်ဖိစီးမှုတွေများလာလို့ အခုညီလို့ရဆိုရင်ရောဆရာဒီစိတ်ကြမ်းပိုက်ဆိုင်ဝန်ဆောင်မှုပေးနိုင်တဲ့အနေအထားလည်းဘယ်လိုရှိလဲ
စိတ်ကြမ်းပိုက်ဆရာဝန်ကြီးပေါ့နော်ကျွန်တော်ကတော့စိတ်ကြမ်းပိုက်ဝန်ကြီးဆန္ဒဆရာဝန်နဲ့အမှုရှိတဲ့ပြည်ထောင်ဆိုင်အလုံးမှာရှိတယ်အခုအချိန်ကြီးဆိုတော့ကိုဗစ်ကာလမှာသွားလာတာခက်ခဲတာရှိတယ်အဲ့တော့ကူညီနိုင်အောင်အချိန်နဲ့ပေးချင်းပုံမှန်ပေးဖို့ဆက်ပါလို့ကျွန်တော်ကြညာထားတာရှိတာပေါ့နော်ဘယ်လိုလဲကျမိတ်ဆန္ဒကြညာဘယ်လိုတခြားစိတ်ပညာသိဉာဏ်လည်းတို့ကြညာရှိတယ်နောက်ပြီးတော့ psycho social ခေါ်မှာပေါ့စိတ်ပိုင်းဆိုင်ရာလူမှုရေးပိုင်းဆိုင်ရာအဲ့ဒီအကူအညီတွေရမှုကြတော့ဒီလူမှုဝန်ထမ်းဌာနပေါ့နော်အဲ့ဒီဌာနကပြည်내တိုင်းဒီအားလုံးမှာဆိုပုံမှန်ဒီကြညာထားတဲ့အဲ့ဒီကိုဆုံးဆက်ပေးလို့ရတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကန်သစ်ကျေးရွာမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားလို့စေကူတာမှုခံယူနေရပါတယ်။မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်နေမြေအတွင်းမူရစ်စေဝါပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတဲ့ဆိုတာနဲ့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပြီးနာမည်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ကြေညာချက်အပေါ်တိုင်းနာနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ထောက်ပြနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကန်တစ်ကျေးရွာအနီးမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားပြီးစစ်တွေဆေးရုံမှာအတွင်းလွန်လာအဖြစ်စီကူတမှုခံယူနေရပါတယ်။ဒဏ်ရာရရှိသူတွေကတော့ကန်တစ်ကျေးရွာကအသက်40ကျော်အရွယ်ဦးထွေးအောင်နဲ့ဦးအောင်ဆန်ဝေတို့ဖြစ်ကြပြီးသူတို့နှစ်ဦးလုံးမှာဒီလ23ရက်နေ့ကရွာအနီးကမင်းမတောင်ကုန်းမှာမိုင်းနေမိတာလို့ပုံနာကျွန်းမြို့ခံတွေကပြောပါတယ်။အခုမိုင်းပေါက်ကွဲတဲ့တောင်ကုန်းအနီးမှာ2019နှစ်ကုန်ပိုင်းလုံးကရခိုင်တပ်တော်အေအေနဲ့အစိုးရတပ်တွေအကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းပေါက်ကွဲမှုအကြိမ်20နီးပါးဖြစ်ပွားခဲ့တဲ့အတွက်အရက်သားတေဆုံးမှု12ဦးနဲ့ဒဏ်ရာရရှိသူ30ကျော်ရှိတယ်လို့ရခိုင်အရက်ဖက်ဖွဲ့စည်းတွေပြုစုထားတဲ့စည်းရင်းတွေအရသိရပါတယ်။
မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ထင်းချုံနယ်မြေတွင်မှဖမ်းဆီးရမိထားတဲ့မူရီစေဝါပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်လို့တထုံခရိုင်ပြုမှုဆောင်ကော်မတီဖွဲ့ဝင်နိုင်စောမင်းဦးကပြောပါတယ်။လက်ရှိထင်းထင်းထားတဲ့အထက်မှာအမျိုးသမီးတွေဟာမူရီစေကိုတုံးဆွဲတာတခုတည်းမဟုတ်ပဲရောင်းဝယ်ရမှာလည်းပါဝင်နေတယ်လို့သူကဆိုပါတယ်။အထူးသဖြင့် COVID-19 ရောဂါကာကွယ်ထင်းချုံတဲ့ကာလတွင်မှလူများခီးသွားလာမှုနှေးပါခြင်းတကြံပွဲတော်ပိတ်ထားတဲ့ကိစ္စတွေကြောင့်မူရီစေဝါတုံးဆွဲရောင်းချသူတွေကိုပုံမဖမ်းဆီးရမိတာဖြစ်ပြီးဘိဆိုင် US ICE အပြင် WY ဆေးပြား9000ကျော်ဖမ်းဆီးရမိထားတယ်လို့သူကဆိုပါတယ်။အဆိုပါမူရီစေဝါပြစ်ဒဏ်ကြခံရသူတွေနဲ့ဆေးဖြတ်သူတွေအတွက်စန္ဒရိခာမလိုလောက်မှုတွေရှိလာပြီးစေဝါပစ္စည်းတွေကလည်းလိုအပ်လာတယ်လို့မွန်ပြည်သက်ပါတီတထုံကရန်ယုံကသိရပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းယခုရက်ပိုင်းမှာလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေဖမ်းဆီးရမှုများပြားနေတယ်လို့ဒေသခံတွေကပြောပါတယ်။မေလ26ရက်နေ့ကမူဆယ်မြို့ကောင်းမှုတုံရပ်ကွက်မှာလက်နက်ခဲယမ်းများနဲ့ဆက်ဆက်ပစ္စည်းတွေမေလ25ရက်နေ့ကမူဆယ်မြို့မှတ်မိန်မြန်မာတရုတ်နယ်စကိတ်အနီးမှာဖောက်ခွဲရေးအတွက်အသုံးပြုတဲ့ shock tube detonator စနက်တန်ထည့်ထားတဲ့စက်ကူကြပ်ဖာ318ဖာစုစုပေါင်းတီတိုနေတာ95,406နဲ့မေလ24ရက်နေ့ကလည်းမူဆယ်မြို့နောင်မွန်ကျေးရွာမှာပစ္စတို3လက်ပစ္စတိုကြီးအိမ်4ခုနဲ့ကိုမမကြီး28,000တို့ကိုဖမ်းဆီးရမိခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကတရင်ထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာအခုလတွင်ဘုံတွေဆက်ဆက်ပေါက်ကွဲနေပြီးဘုံကွဲမှုလက်သက်ကိုမဖမ်းမိသေးတဲ့ပေါ်ဒေသခံတွေလုံခြုံမှုအတွက်စိုးရိမ်နေရပါတယ်။မေလ26ရက်နေ့မွန်းလွဲတနားရီမှာတော့စွမ်းစွန်ရက်ွက်တဲ့နဲ့ရက်ွက်နဲ့လမ်းကြမ်းမှာဘုံနှလုံးဆက်ဆက်ပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုမှာကလေးတယောက်ရဲ့နှဖူးကိုဘုံစနိုင်ငယ်ထိမှန်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ မေလ၁၇ရက်နေ့ညမှာပဲမူဆယ်မြို့ဝင်ဂိတ်မှာဘုံသက်ထားတဲ့အိတ်ကိုငွေကောက်ကောင်တာထဲလာပစ်ထက်လို့တလို့ပောက်ကွဲခဲ့တယ်လို့မေလ၁၂ရက်နေ့ညမှာတော့စွမ်းစော်ရက်ွက်ပန်းစိပြည်သူစိတ်ဝင်ပြီးမှနှလုံးပောက်ကွဲခဲ့ပါတယ်။နေ့ရက်လုံးမှာတော့လူလူစီကိုက်မှုတော့မရှိခဲ့ပါဘူး။ဘုံခွေမှုလက်သက်ကိုတော့တချိန်မှဖမ်းဆီးရမရှိမရှိခဲ့ပါဘူး။
လက်နက်ကင်တစိတ်စတစ်ကာတွေတက်ထားတဲ့ကားနဲ့တပ်ဖွဲ့ပိုင်နံပါတ်ပြားတွေတက်ဆင်ထားပြီးကရင်ပြည်နယ်ဖအံကော့ဂရိတ်နဲ့မြောက်ရီလမ်းကြောင်းပေါ်မှာတွားလာနေတဲ့ကားတွေကိုအခုလ23ရက်နေ့ကမြောက်ရီမြို့မှာလိုက်လံဖြုတ်နေပါတယ်။လက်နက်ကင်တပ်ဖွဲ့ဝင်တွေအပြင်တပ်ဖွဲ့ဝင်မဟုတ်တဲ့သူတွေရဲ့ကားမှလည်းလက်နက်ကင်တစိတ်အသုံးပြုပြီးတက်နေတာရှိတဲ့အတွက်အခုလိုတစိတ်ဖြုတ်လိုက်တာဖြစ်ပါတယ်။ဒီကားတွေကိုတစိတ်ဖြုတ်တာတင်မကပဲမှတ်တမ်းလဲယူထားတဲ့အတွက်တစိတ်တွေထပ်မံအသုံးပြုတာတွေ့ပါကဒီစဲဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ရင်စစ်ဆေးရေးပူးပေါင်းအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်။နေဆတ်မြို့ဖြစ်တဲ့မြောက်ဝရီမြို့မှာ MCA လက်မှတ်ရေးထိုးထားတဲ့ကရင်တိုင်းသားလက်နက်ကင်၃ဖွဲ့အပြင်ကရင်နယ်ခြားဆောင်တပ်နဲ့အခြားမထင်မရှားလက်နက်ကင်အဖွဲ့ငယ်တွေလည်းနေထိုင်နေတာကြောင့်တချို့အဖွဲ့ဝင်မဟုတ်တဲ့ကားတွေမှလည်းတပ်ဖွဲ့ဝင်တစ်စိတ်ကိုအသုံးပြုပြီးစီးပွားရေးလုပ်ကိုင်နေတာလည်းရှိနေပါတယ်။
ခုပတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအကျဉ်းချခံနေရတဲ့နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်အပေါ်တိုင်းသားနိုင်ငံရေးပါတီကခေါင်းဆောင်တွေကနေဝေဖန်ထောက်ပြနေကြပါတယ်မိကလျာမုံကလည်းစူးစီးတင်ဆက်ပေးပါမယ်
မွန်ညင်ညွတ်ရေးပါတီ MUB အတွက်ဖက်အတွင်ရမှုတဲ့နိုင်ငံရေးသမားကတော့ဒေါက်တာအင်းမောင်ကိုဒီလိုကြီးလေးတဲ့အဖြစ်ထံပေးတာဟာတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေကိုသိပေးလိုက်တဲ့ခေါင်းလောင်းတံလို့မြင်ပါတယ
်။ရက်တန်းကျိုးရဥဆောင်တဲ့ဖြစ်မှာဥလေးတွေကနိုင်ငံရေးခေါင်းဆောင်တွေကဒီလိုကြီးလေးတဲ့ဖြစ်တာတော့အပေးတည်ဘူးလို့ဆိုတော့မြင်တယ်။ဒီဖြစ်တာကဒီခိုင်နိုင်ငံရေးကောင်းဆောင်ဒီဘူးတမကရယ်နဲ့အခြားသောဆိုင်းနိုင်ငံရေးကောင်းဆောင်တွေကိုသတိပေးလိုက်တဲ့ခေါင်းလောင်းတန်လေးလားလို့ကျွန်တော်သိရဖြစ်လာတာပေါ့
ဒေါက်တာအေးမောင်ကိုနိုင်ငံတော်ပုံကမှုနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်တွေနဲ့ထောင်လံအနှစ်20ချလိုက်ပြီးတော့အမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေလဲရုပ်သိမ်းလိုက်ပြီးလာမယ့်ရွေးကောက်ပွဲတွေမှာလဲကိုယ်စားလှယ်ဖြစ်ကနေဝင်ရောက်ရှင်ပြိုင်ခွင့်မပြုတော့ဘူးလို့ပြည်ထောင်စုရေကောက်ပွဲကမရှင်ကမေလ17ရက်နေ့မှာထုတ်ပြန်ကြေညာခဲ့တာပါ။ကချင်ပြည်နယ်ပြည်သူ့ပါတီ KSPB ဥက္ကဋ္ဌဒေါက်တာမနမ်သူးကြကတော့အခုလိုရေးယူတာဟာပိုင်းရနာစည်းလုံးညီညွတ်ရေးကိုအများကြီးထိခိုက်သွားနိုင်တယ်လို့ခုလိုဆိုပါတယ်
။ပိုင်းရနာစည်းလုံးရေးကိုဥပဒေစိုးရိမ်တာကဥပဒေရောမှာဒါကိုရေးရပေါ်ပေါ်စဉ်းစားပေးဖို့အရေးယူဆောင်ရွက်ပေးဖို့တော့ကျွန်တော်မျှော်လင့်ချက်တာပေါ့။ဒါအဲ့ဒီအမှုဖြစ်သူဆိုတဲ့ဒါမှအခုချိန်မှာကျွန်တော်ကြည့်ရတာတော့ဒါအဲဒီစောပေါ်ကျင်းပပေးတဲ့အချိန်လေးတွေမပြရအောင်လို့အားကြောင့်လို့ချိန်မကောင်းတော့ဖြစ်တယ်။ဒါမှကြီးလေးကြီးလေးမှာကျွန်တော်ဒီနိုင်ငံရေးချိခဲ့သွားမှာလေ
။အပြစ်ဒဏ်ကြက်ခံပြီးတဲ့အခါမှာလည်းတစ်သက်လုံးနိုင်ငံရေးမလုပ်ရတဲ့အချက်ကိုမိမိအနေနဲ့နားမလည်နိုင်ဘူးလို့လည်းလူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်။
အပြစ်ဒဏ်ခံပြီးသွားတယ်ဆိုလို့ရှိရင်ဒီအပြစ်ဒဏ်ကြောင့်ဆိုတော့နောက်တဲ့အရေးယူမှုတွေဇက်တိုက်ဇက်တိုက်မလုပ်ရဘူးလို့ကျွန်တော်အဲ့လိုပဲနားလဲရပြအခုကသူကအခုသူတို့ရေးထားတဲ့စိမ့်မှန်ကဟိုဒေါက်တာအေးမောင်ကိုတသက်လုံးနိုင်ငံရေးမလုပ်ရတော့မဲ့သဘောအဲ့လိုရေးထားတာတွေ့ရတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နားမလဲဟိုကျွန်တော်အနေနဲ့တော့နားလဲရတော်တော်ဖြစ်တယ်လို့ကျွန်တော်ပြောချင်တယ
်ဒေါက်တာအေးမောင်ကိုကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းလိုက်တဲ့အပြင်ရေးကောက်ခံခွင့်တွေကိုလည်းပိတ်ပင်လိုက်တာဟာရခိုင်တိုင်းရင်းသားနိုင်ငံရေးသမားတွေကိုလွှတ်တော်လမ်းကြောင်းပေါ်စိတ်ကုန်စီပြီးလက်နက်ကင်လမ်းကြောင်းကိုတွန်းပို့နေတယ်လို့လည်းနိုင်ငံရေးကိစ္စတူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင
်ဆက်ပြီးတော့ရခိုင်ပြည်နယ်မင်းကြီးနဲ့ပေါက်တော်မျိုးပေါ်ရက်ွက်တွေမှာတောက်တုံးရီတွေရှားပါနေပြီးနေတွေကကြေးရွာအများပြားမှလည်းရေကန်တွေခန်းချောက်သွားတဲ့အတွက်ဒေသခံတွေဟာတောက်တုံးကြီးအတွက်အခက်ကြုံနေကြရပါတယ်။မောင်အေးကလည်းစုစည်းတင်ဆက်ပေးထားပါတယ်။
ပေါက်တော်မျိုးတော့အဓိကအားထားရတဲ့ရေကန်မှာရေမရှိသလောက်ဖြစ်နေတဲ့အတော့ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုပေါက်တော်မျိုးစီပေါင်းဥက္ကဋ္ဌဦးခင်မောင်သိန်းကအခုလိုပြောပါတယ
်ကျွန်တော်တို့မျိုးပေါ်အလင်းတဝိုက်ဖြစ်တဲ့နေရာတွေမှာလည်းရေဆက်နေတယ်ပေါက်တော်မျိုးပေါ်ကအဓိကအားထားရတဲ့ရေကန်မှာလည်းရေလုံးဝမရှိလို့ဖြစ်နေပါပြီပေါက်တော်မျိုးပေါ်ကိုရေသေးလို့တော့မှရေနောက်ဆုံးဆိုတော့ကျွန်တော်ရေသေးတဲ့လူကလာပြောပါတယ
်နေဖက်ကကြေးရော်တွေမှာလည်းသောက်ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုသူကအခုလိုစပြောပါတယ် ကျွန်တော်တို့အချက်အချင်းကကြမ်းဆိုအင်းကြီးကတန်ကျွမ်းပါအဲ့ဒီဟုတ်ကဲ့မှာမျက်ရှင်ဆိုရရောဘူးဒီကအမျိုးစုံရေးဖို့မကိုးနေဘူးစောက်ရအလွန်ရှာနေပါတယ်ဒါမှမဟုတ်ရအောင်ရှိဘူးလေလွန်ကြီးတဲ့မိုက်ကကြီးလုံလောက်တဲ့တောင်ဆောင်ပြေတော်တို့ဆိုရင်မြို့သူအချမ်းရတယ်ကနောင်တဲ့တင်နဲ့တော်ပြီးတော့ဖြစ်နေရတာကျွမ်းနေရပါတယ်တော်တော်တမျိုးနဲ့လုံးလို့တောင်းပြီးရှာပါမှုနဲ့ကျွမ်းနေရ ကျေးဇူးတင်ပါတယ်ကျေးဇူးတင်ပါမြန်မာပြည်ကျေးဇူးတင်ပါတယ်ဒီပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ပုံနာကျုံမြို့နယ်ကံတက်ဇေယျအနီးမှာမိုင်းပတ်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းနာနှစ်ဦးခြေထောက်ပြတ်သွားလို့စစ်တွေစေယုံမှာစေကူတမှုခံယူနေရပါတယ်။မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ထင်းချုပ်နယ်မြေအတွင်းမှာဖမ်းဆီးရမိထားတဲ့မွေးရေးဆေးဝါးပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတ မြန်မာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမိသာ
UAE American Tanya Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00 အထိနဲ့ ည 9:00ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9:00ကနေ 9:00 ခွဲ အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ ဂျိုရု စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American Piranha Gabama, Coronavirus Yogaja, Tisuadu, Tatinchone, Amyazon Kinidaha, Tiko, one is here, gone, much of Denzia Pia to Kulu, American Tamara, Donald Trump, Chatterini, Mapio Bari, Gavadaloa, Tioga, Akusa Kaya Dubanga, Chokan, Niba Shini, Vipi, Tisuadu Banga, Tonding Quejo Shini Relo, John Hawkins, Tegado, Sitama, Popia Bari, Natal Sanga, Iran Nuclear Sanga, the bottom Nijetega, Dankamu, Tatagwe, Nelson Chedrigo, American ဘက်က ပယ်ဖျက်မယ် လို့ရဟာ Iran ရဲ့ nuclear လုပ်ငန်းတွေပေါ်မှာ တည့်အောင်မှုရှိမှာမဟုတ်ဘူးလို့ Iran အနုမြင့်စွမ်းရင်အဖွဲ့ပြောခွင့်ရက ခြေသပြေးနေမှာ ကြေညာချက်ထုတ်ပြန်ပြောဆိုပါတယ် American နိုင်ငံရဲ့ဝန်ကြီး Mike Pompeo က Iran ရဲ့အရက်ဖက် nuclear စီမံကိန်းတွေအတွက် တခြားနိုင်ငံတွေကလက်တွဲဆောင်ရွက်မှုနဲ့ပတ်သက်ပြီး ကင်းလွတ်ခွင့်ပေးထားတာကို တက်တန်းဆက်ပြီးတိုးတော့မှာမဟုတ်ဘူးလို့ဗိုလ်တော်ဘူးနေမှာပြောခဲ့တာပါ Muslim Badai Pue, WK Jamat Nesanani Relu Jusare, Nemaninganda Nesaniago, Indian Nangan Gaya Lezema, Luumu Jija Yashiriga, Purupunima Tangdang Lipari, Through Aloha, Yango Mugo Tokwame, Nema Muta Lejang Line, Lipame to Relu, The Times of India Drema Popia Bari. A Loka and Purubian Luani, Cambodia Lodamariha, Tangangande, A Loka and Sharp Pubu, Mulinjane. တရားမဝင်နေဆက်ဖြတ်ချက်ဝင်ရောက်နေကြတာကြောင့်လူကုန်ကူးမှုအနေနဲ့အသက်နဲ့ကြုံတွေ့နေရတယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကသတိပေးပါတယ်။မတ်လအတွင်းကကမ္ဘောဒီးယားအလုပ်သမား 9000နဲ့ပြန်လာခဲ့ကြတာဖြစ်ပြီးအခုထိုင်းဘက်ကိုပြန်ဖို့လူမှန်ကိုပွဲစားတွေကလုပ်နေတယ်လို့လူကုန်ကူးမှုတပ်ဖြတ်ရေးဆိုင်ရာအကြံပေးကပြောပါတယ်။တောက်ကြနေမနေ့ကတည်းကတော့ဒီလောက်ပါပဲရှင်။ ကိုရောနားဆင်တဲ့ကြည့်ကြည့်ကြပါလေ။ဒီလိုကိုနားဆင်တဲ့ကြည့်ကြည့်ကြပါလေ။ဒီမှာဆင်းရဲသက်ပါ။
This program has come to you from the Voice of America, Washington.